Welcome to the Voice of America in Burmese.
ပြန်ပေါင်းကင်းဝေးတဲ့ညတညဖြစ်ပါသည်ခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်ဇန်ကနေ2023ခုနှစ်နိုဝင်ဘာလ23ရက်ကြာသပတေးနေ့ညပိုင်းမှာပါသောအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00စီတိုင်းတို့ပြီးတော့19:25နာရီအပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်ကြည့်ပါမယ်ဒီညတော့စီစဉ်မှုကတော့ကျွန်တော်ရနိုင်ပ
ါမင်္ဂလာညချမ်းပါရှင်ကျွန်မကတော့ဆုမြတ်ပါမှာဒီအစ္စရေးနဲ့ဟာမတ်စစ်သွေးကြွားတွေကြားမှာဒီအပြစ်ခံယာယီရဆိုင်းဖို့နဲ့ဒဇာခံတွေကိုအစ္စရေးဒဇာခံတွေကိုပြန်လွှတ်ပေးရတဲ့အတွက်ကိုဒီနောက်ထပ်တရက်ကြာအောင်မယ်ဆိုပြီးတော့အစ္စရေးဘက်ကပြောကြားပါတယ်မြန်မာနိုင်ငံမှာတော့စစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားမှာပြင်းထန်တဲ့တိုက်ပွဲတွေဟာလူဦးရေထူထပ်တဲ့မြို့ပြနေရာတွေအထိကိုကျယ်ပြန့်လာနေပြီလို့ကုလသမဂ္ဂကသတိပေးပါတယ်ပြည်ထောင်နိုင်ငံမှာတော့ဒီကလေးငယ်တွေကြားမှာအသက်ရှူလမ်းကြောင်းဆိုင်ရာဖျားနာမှုတွေတိုးဖြစ်နေတာနဲ့အဆောက်ရောင်နမိုနီးယားရောဂါအစုလိုက်ဖြစ်နေတယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်လို့ဒီရှင်းရှင်းလင်းလင်းရှင်းပြဖို့အတွက် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကဒီအစိုးရကိုတောင်းဆိုထားပါတယ်အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြေညာပေးပါမယ်ရှင
်ဟုတ်ကဲ့ပါသတင်းတွေပြီးတဲ့နောက်နားဆင်ရမယ့်အထဲမှာတော့ရှမ်းပြည်နယ်မြောက်ပိုင်းကဒီမူဆယ်နဲ့နန်းခမ်းမြို့နယ်အတွင်းဒီနေ့တိုက်ပွဲတွေဖြစ်ပွားခဲ့တဲ့အခြေအနေနဲ့ပတ်သက်ပြီး
ဒီနေ့တိုက်ပွဲကမာရုတုံးမြာဒီမှာပေါ့နော်။အာလာရှုမြို့နမ်20ရာဒီမှာဒီနေ့လေ7နာရီမှာတိုက်ပွဲသွားတယ်။အဲ့ဒီတိုက်ပွဲဖြစ်နေတဲ့ချိန်စကတ်ပါရဲ့လက်နက်ပုံနဲ့ဖြန့်ချတာဖြစ်တယ်။
DNA ပြောရေးဆိုခွင့်ရှိသူရုံးတာဝန်ကပြောသားဖြစ်ပါတယ်ဒီကြောင့်ပြည်စုံကိုမချာခင်မှာနားဆရာကိုရှိပါတယ်ဒါပြင်မူဆယ်မြို့နယ်အတွင်းကကျင်းစန်းကြော့ခိုင်းဝဲမှာမီးလောင်ခဲ့တဲ့အခြေအနေပါဝင်ရခိုင်မြောက်ပိုင်းမှာစစ်ကောင်စီဘက်ကဖမ်းဆီးမှုတွေကြောင့်ဒေသခံတွေစိုးရိမ်နေတဲ့အကြောင်းတခါကရင်ပြည်နယ်နဲ့ပဲခူးတိုင်းမှာစစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်တာတွေရှိတယ်ဆိုတဲ့သတင်းတွေကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်ဒီကြောင့်နေမတင်ဆက်ခင်မှာအခုနောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့ကျွန်တော်ရန်တိုင်းတို့ကထိတာပြီးပါ
အစ္စရေးနဲ့ဒီဟာမတ်စစ်သွေးကြွအဖွဲ့အစည်းမှာပြစ်ခတ်ယာယီရဆိုင်မှုနဲ့အစ္စရေးတစားခံတွေပြန်လွတ်လာဖို့အတွက်နောက်ထပ်တရက်ကြာအောင်မယ်လို့အစ္စရေးဘက်ကပြောကြားပါတယ်။အစ္စရေးတစားခံတွေပြန်လွတ်လာရင်းနဲ့ဂါဇာကမ်းမြောင်ဒေသကိုလူသားချင်းစာနာတဲ့အကူအညီတွေပို့ပေးနိုင်ဖို့အတွက်လေးရက်အပြစ်ခတ်ရဖို့သဘောတူထားတဲ့သဘောတူညီချက်တိုင်းဖြစ်ဖို့အတွက်တောက်စာနေမှာမှအစောဆုံးဖြစ်မယ်လို့ပြောပါတယ်။တစားခံ90ကိုဟာမတ်စစ်သွေးကြွတွေကပြန်လွှတ်ပေးပြီးတော့အပြန်အလှန်အဖြစ်ပါလက်စတိုင်းအချင်းသား150ကိုအစ္စရေးဘက်ကလွှတ်ပေးမယ့်အစီအစဉ်အတိုင်းလုံးမှာဖြစ်ပေမဲ့အရင်မျှော်လင့်ထားသလိုဒီကနေ့ကြာသပတေးနေ့မှာတော့ဖြစ်မှာမဟုတ်ဘူးလို့အစ္စရေးလုံခြုံရေးအကြံပေးပြောကြားခဲ့တာပါသဘောတူညီထားတဲ့အတိုင်းနှစ်ဖက်စလုံးကအသက်18နှစ်အောက်နဲ့အများစုအမျိုးသမီးတွေကိုလွှတ်ပေးရေးရှေ့ဆက်စ조사နေတယ်လို့သူကကြေညာချက်ထုတ်ပြန်ပါတယ်နှစ်ဖက်လုံးကြားမှာမူလသဘောတူထားတဲ့အတိုင်းစပြီးလွှတ်ပေးမယ့်ကိစ္စကတောက်ချာနေမတိုင်ခင်တော့ဖြစ်မှာမဟုတ်ဘူးလို့သူရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်ယာယီအပြစ်ခတ်ရဆိုင်ကလည်းဒီကနေ့ကြာသပတေးနေ့မှာစတင်မှာမဟုတ်ဘူးလို့နောက်ထပ်အစ္စရေးတာဝန်ရှိသူတယောက်ကပြောပါတယ်။ဂါဇာကမ်းမြောင်ဒေသမြောက်ပိုင်းကပါလက်စတိုင်းနယ်မြေတွေအပေါ်အစ္စရေးစစ်တပ်ကဒီကနေ့ကြာသပတေးနေ့မှာလည်းတိုက်ခိုက်မှုတွေကိုဆက်ပြီးတော့လုပ်နေပါတယ်ရှင်
။ဂျာမနီမှာမတရားသွင်းဖြစ်တားမြစ်လိုက်တဲ့ပါလက်စတိုင်းစစ်သွေးကြောအဖွဲ့ဟမတ်နဲ့ပါလက်စတိုင်းရေးလူလားထောက်ခံတဲ့ဆမ်မီတောင်းအဖွဲ့တို့နဲ့ဆက်နွယ်မှုရှိတဲ့နေရာတွေကိုဂျာမန်အာဏာပိုင်တွေကဒီကနေ့ဝင်ရောက်ဖမ်းဆီးနှဲရှာဖွေခဲ့ပါတယ်။ပြည်내၄ခုက15နေရာကိုစီးနှင်းရှာဖွေခဲ့တယ်လို့ဂျာမန်ပြည်ထရေးဝန်ကြီးဌာနကပြောပါတယ်။ဂျာမနီနိုင်ငံမှာဟမတ်စ်နဲ့ဆမ်မီတောင်းအဖွဲ့တွေကိုမတရားအသွင်းအဖြစ်သတ်မှတ်လိုက်သလိုအစ္စရေးနိုင်ငံတွင်လူမဆန်စွာဝင်ရောက်တိုက်ခိုက်ခဲ့တဲ့ဟမတ်စ်အဖွဲ့ကိုထောက်ခံအားပေးတဲ့လုပ်ရက်တွေကိုလက်ခံမှာမဟုတ်ဘူးဆိုတာကိုအခုစီးနှင်းရှာဖွေမှုတွေနဲ့ပြသလိုက်တယ်လို့လည်းဂျာမန်ပြည်ထရေးဝန်ကြီးနန်စီဖေဇာကကြေညာချက်မှာဖော်ပြထားပါတယ်။ဂျာမနီနိုင်ငံအတွင်းဟမတ်စ်အဖွဲ့ဝင်450လောက်ရှိနေပြီးသူတို့တွေဟာဟမတ်စ်အတွက်ဝါဒဖြန့်ချီရင်းနဲ့ရန်ပုံငွေရှာဖွေရေးကိစ္စတွေကိုဆောင်ရွက်ပေးနေတယ်လို့လည်းဂျာမန်ပြည်ထရေးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
ရုရှားနိုင်ငံရဲ့နယ်နိမိတ်ထိစပ်နေတဲ့ဖင်လန်နိုင်ငံနယ်စပ်မှာတန်ဆူးကျိုးတွေတင်ထားတဲ့ကွန်ကရစ်အတားဆီးတုံးတွေကိုဒီဖင်လန်နိုင်ငံသားစောက်တက်တွေနဲ့စစ်သားတွေကအကာအယံတားဆီးနေပါတယ်။နိုင်ငံအရှိတ်ဘက်တစ်ချမ်းလုံးရုရှားနိုင်ငံအနောက်မြောက်ပိုင်းနဲ့ထိစပ်နေတာဖြစ်ပြီးတော့ရုရှားဘက်ကနိုင်ငံပြောင်းအခြေချသူတွေလှည့်ဝင်နေတာကိုတားဆီးနိုင်ဖို့အတွက်အခုလိုအကာအယံတွေကိုချနေတာဖြစ်ပါတယ်။ရုရှားနဲ့နယ်စပ်ဂိတ်နောက်ထပ်3ခုကိုပိတ်မယ်လို့လည်းဖင်လန်နိုင်ငံကကြေညာထားတဲ့အတွက်ဒုက္ခသည်ဖြစ်တဲ့ခြောက်ထားခြင်းသူတွေဝင်လာနိုင်ဖို့အတွက်ကဂိတ်တစ်ခုပဲပွဲတော်မှာဖြစ်ပါတယ်။ဖင်လန်နိုင်ငံနယ်စပ်လုံခြုံရေးနဲ့တရားဝင်နယ်စပ်အသွားအလာကိုထိန်းချုပ်နိုင်ဖို့ဖြစ်တယ်လို့ဖင်လန်တာဝန်ရှိသူတွေကပြောပါတယ်။နယ်စပ်ဂိတ်တွေပိတ်ဖို့ဖင်လန်ကဆုံးဖြတ်တာစိတ်မကောင်းဘူးလို့ရုရှားအစိုးရဘက်ကတုံ့ပြန်ပါတယ်။ နိုဝင်ဘာလအတွင်းမှာဖင်လန်နိုင်ငံတဲကိုဒီပြည်ဝင်ခွင့်ဗီဇာတရားဝင်အထောက်အထားမရှိဘဲနိုင်ငံပြောင်းအခြေချဖို့ကြိုးစားသူ600လောက်ဝေရောက်လာခဲ့ပြီးတော့အများစုကအရှေ့အလယ်ပိုင်းနဲ့အာဖရိကဒေသတွေကဖြစ်ကြပါတယ
်။အမေရိကန်နဲ့ကနေဒါကြားကမ္ဘာကျော် Niagara Falls ရေကွန်ကြီးအနီးက Rainbow နယ်စပ်တံတားကိုမနေ့ဗုဒ္ဓဟူးနေ့ကကားတစ်စီးကဝင်တိုက်လိုက်တာမှာကောင်းမှပါလာသူ2ဦးသေဆုံးမှုဖြစ်သွားခဲ့တာကြောင့်အမေရိကန်နိုင်ငံနယူးယောက်ပြည်နယ်အနောက်ဘက်ခြမ်းမှာရှိတဲ့နိုင်ငံနယ်စပ်တံတား၄ခုစလုံးကိုချက်ချင်းပိတ်ပစ်လိုက်ပြီးတော့နိုင်ငံစလုံးမှာလည်းအမြင့်ဆုံးသတိပေးချက်တွေထုတ်ပြန်ခဲ့ရပါတယ်။ဘာကြောင့်အခုလိုမော်တော်ယာဉ်တစ်စီးတံတားကိုဝင်တိုက်ပြီးမီးလောင်ပောက်ကွဲမှုဖြစ်ခဲ့တာဟာအကြမ်းဖက်တိုက်ခိုက်မှုလားဆိုတဲ့ယုံမှားသံသယဖြစ်စရာရှိခဲ့ပေမဲ့စုံစမ်းစစ်ဆေးမှုတွေအနိုင်အတန်ကြာလှုပ်ဆောင်ပြီးတဲ့နောက်မှာတော့အကြမ်းဖက်တိုက်ခိုက်မှုကြောင့်ဆိုတဲ့သံသယဖြစ်စရာအကြောင်းမတွေ့ရကြောင်းနယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူးကတိဟိုချိုကပြောကြားခဲ့ပါတယ်လက်ရှိအချိန်ထိသိထားရတဲ့အချက်အလက်တွေကဒီရင်တိုက်မှုဟာအကြမ်းဖက်လို့ရဖြစ်တယ်ဆိုတာကိုမတွေ့ရကြောင်းဒါပေမဲ့အခုရထားတဲ့အချက်အလက်တွေဟာအချိန်မရွေးပြောင်းလဲသွားနိုင်ကြောင်းပြည်내အုပ်ချုပ်ရေးမှူးကပြောပါတယ်ဒါဟာမရင်မတော်တဆမှုတသက်သာဖြစ်ကြောင်း Niagara မြို့တော်ဝန် Jim Diodati ကလည်းကနေဒါအတန်လွတ်ဌာနကိုပြောကြားခဲ့ပါတယ်ခင်ဗျာ
VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 နာရီကနေ 10:00 နာရီထိ 19kHz 15953ည 25kHz 11803ည 32kHz 9335တို့ဖြင့်စနေတနင်္ဂနွေမှာ 190kHz 1595ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင်
ကြဒါရီနေညဘက်နိုင်ငံကသတင်းတွေကို VOA ကဆက်ပြီးကြီးညာပေးပါမယ်ရှင်။မြန်မာနိုင်ငံမှာစစ်တပ်နဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေကြားမှာပြင်းထန်တဲ့တိုက်ပွဲတွေဟာလူဦးရေထိုးတတ်တဲ့မြို့ပြနေရာတွေအထိကျယ်ပြန့်နေပြီးတော့2022ခုနှစ်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းအကြီးအကျယ်ဆုံးနဲ့အကျယ်ပြန့်ဆုံးတိုက်ပွဲတွေဖြစ်တယ်လို့ကုလသမဂ္ဂကသတိပေးလိုက်ပါတယ်။ပဋိပက္ခဖြစ်နေတဲ့နေရာတွေမှာလမ်းပန်းဆက်သွယ်ရေးတော်တော်များများပြတ်တောက်နေတယ်လို့ဗုဒ္ဓဟူးနေ့တုန်းကဒီနယူးယောက်မှာပုံမှန်သတင်းစာရှင်းလင်းပွဲအတွင်းမှာကုလသမဂ္ဂအတွင်းမှူးချုပ်ရဲ့ဒုတိယပြောခွင့်ရဖာရင်ဟတ်ကပြောကြားသွားခဲ့ပါတယ်။
Many transport routes in parts of the country affected by conflict remain blocked, with airports closed and telecommunication services disrupted.
တိုက်ပွဲပဋိပက္ခတွေဖြစ်နေတဲ့နေရာကလေဆိပ်တွေအပါအဝင်ဆက်သွယ်ရေးလမ်းကြောင်းတော်တော်များများပိတ်ဆို့နေတယ်လို့တယ်လီဖုန်းနဲ့အင်တာနက်ဆက်သွယ်ရေးတွေလည်းပြတ်တောက်နေတယ်လို့ပြောသွားတာပါ။စိန်ခေါ်မှုတွေကြားကကုလသမဂ္ဂရဲ့မိဖက်အဖွဲ့အစည်းတွေနဲ့အရသာပြည်သူတွေအသက်ရှင်ရေးအတွက်လိုအပ်နေတဲ့အကူအညီတွေကိုဆက်လက်ပေးနေတယ်လို့နောက်ထပ်လိုအပ်နေတာတွေကိုလည်းသုံးသပ်နေတယ်လို့ဒီကုလသမဂ္ဂတွေ့မှုချုပ်ရဲ့ဒုတိယပြောခွင့်ရဖာရင်ဟတ်ကပြောပါတယ်။အခြေခံကျန်းမာရေးဆောင်ရှားမှုငွေချေးအစားအသောက်နေရာထိုင်ခင်းစတာတွေအရေးပေါ်လိုအပ်နေတယ်လို့ပြောပါတယ်။အိုးအိမ်ဆွန့်ထွက်ပြေးနေရတဲ့ပြည်ပဒုက္ခတွေစုစုပေါင်းနှစ်တန်းကျော်ရှိနေတဲ့မြန်မာနိုင်ငံထဲမှာလိုအပ်တဲ့အကူအညီတွေပေးနိုင်ဖို့ရန်ပုံငွေအရေးပေါ်လိုအပ်နေတယ်လို့အကူအညီလိုအပ်တဲ့နေရာတွေစီကိုထိထိရောက်ရောက်ပို့ပေးနိုင်ခွင့်လည်းလိုအပ်တယ်လို့သူကထောက်ပြသွားပါတယ်ကိုကန့်တအန်းနဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ပူးပေါင်းမဟာမိတ်တပ်တွေရဲ့ဒီ2029ဒီကမှာ10/29စစ်စေးစတင်ခဲ့ပြီးတဲ့နောက်ပိုင်းမှာရှမ်းပြည်နယ်၊ကယားပြည်နယ်၊ချင်းပြည်နယ်၊ရခိုင်ပြည်နယ်၊ကရင်ပြည်နယ်၊စကိုင်းတိုင်းတို့မှာစစ်တပ်နဲ့တိုက်ပွဲတွေဖြစ်နေပါတယ်။တိုက်ပွဲတွေကြောင့်အောက်တိုဘာ26ရက်နေ့ကနေနိုဝင်ဘာ21ရက်နေ့အထိပြည်ရင်းဒုက္ခတွေ28,600ကျော်ရှိနေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယုံအိုချာကပြောပါတယ်ရှင်။
မနိုင်ငံတွင်စစ်ကောင်စီနဲ့တိုင်းဒေသနဲ့ကိုင်ဖွဲ့တွေကြားတိုက်ပွဲတွေအချိန်မြင့်ဖြစ်ပေါ်နေချိန်မှာပဲမနိုင်ငံတဲ့တရားမဝင်နေထိုင်နေကြတဲ့တရုတ်နိုင်ငံသားတွေကိုပြန်လာကြဖို့တရုတ်ဆိုရကသတိပေးထားပြီးတော့မြန်မာစစ်ကောင်စီဘက်ကလည်းပြန်လည်လွှဲပြောင်းရေးကိစ္စတွေကိုခက်စိတ်စိတ်လှုပ်ဆောင်လာနေပါတယ်ဒီမှာမြန်မာနယ်စပ်ဒေသတွေမှာတရားမဝင်နေထိုင်သူတွေကိုမကြသေးခင်ရပ်ပိုင်းတွေအတွင်းသက်ဆိုင်ရာနိုင်ငံတွေစီပြန်လည်ပို့ဆောင်ပေးနေပြီးတော့မနေ့နိုမာ22ရက်ဗုဒ္ဓဦးနေ့အထိ9400ကျော်လွှဲပြောင်းပေးခဲ့ပြီးဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်
။နယ်စပ်ဒေသတွေမှာတရားမဝင်ဝင်ရောက်လာတဲ့ဒီနိုင်ငံသားများကိုစစ်ဆေးပြီးကျွန်တော်တို့နေရာပြန်လွတ်တာတွေလှုပ်ဆောင်ပေးလျက်ရှိပါတယ်။ဒီလိုလှုပ်ဆောင်တဲ့နေရာမှာဒီနေ့နိုဝင်ဘာလ22ရက်နေ့မှာတော့ဒေသဒေသအသီးသီးမှာဝင်ရောက်နေတဲ့တရုတ်အမျိုးသား1092ဦး၊မြို့သမီး169ဦးစုစုပေါင်း1488ဦးကိုတရုတ်ပြည်သူ့သမ္မတနိုင်ငံဆိုရကိုပြန်လည်လွှဲပြောင်းပေးခဲ့ပါတယ်။နိုဝင်ဘာလ22ရက်နေ့ဒီနေ့ထိစုပေါင်း9406ဦးရှိပြီးဖြစ်ပါတယ်။ဒါပြင်တခြားနိုင်ငံတရားသားတွေကိုလည်းကျွန်တော်တို့သက်ဆိုင်ရာနိုင်ငံအနေနဲ့ဆက်သွယ်ပြီးတရုတ်နိုင်ငံဘက်ကနေတစင်ပြန်လည်အနန္တာတွေဆောင်ရွက်လည်ရှိပါတယ်
နေသက်ဒေသတရားဥပဒေစိုးမိုးရေးတည်ငြိမ်ရေးနဲ့နေသက်ဒေသမှာတရားမဝင်လုပ်ငန်းတွေပပျောက်စေရေးအတွက်တရုတ်နိုင်ငံအစိုးရနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့လည်းပြောပါတယ်။တရုတ်မှာနေသက်ဒေသတစ်လျှောက်မြန်မာနိုင်ငံအတွက်မှာအခြေစိုက်ပြီးအွန်လိုင်းရာဇဝတ်မှုကျူးလွန်သူတွေကိုနှိမ်နှင်းအရေးယူပေးဖို့တရုတ်နိုင်ငံကလည်းအစိုးပိုင်းကတည်းကတောင်းဆိုထားပြီးဖြစ်ပါတယ်ခင်ဗျာ။
တရုတ်နိုင်ငံကကလင်းငယ်တွေကြားမှာဒီအသက်ရှူလမ်းကြောင်းဆိုင်ရာဖျားနာမှုတွေတိုးပြီးတော့ဖြစ်နေတာနဲ့အဆုတ်ရောင်နမိုနီးယားရောဂါအဆုလိုက်ဖြစ်နေတယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်လို့အသေးစိတ်ရှင်းပြဖို့အတွက်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတရားဝင်တောင်းဆိုလိုက်ပါတယ်။တရုတ်နိုင်ငံမြောက်ပိုင်းကကလင်းငယ်တွေကြားမှာနမိုနီးယားအဆုတ်ရောင်သလိုရောဂါအမည်မဖော်နိုင်တဲ့ရောဂါတွေအဆုလိုက်အပြုံလိုက်ဖြစ်နေတယ်လို့သတင်းမီဒီယာတွေနဲ့ ProMed ဆိုတဲ့ကမ္ဘာတဝန်ရောဂါဖြစ်ပွားမှုစောင့်ကြည့်နေတဲ့စနစ်က November 22ရက်နေ့ကထုတ်ပြန်ခဲ့တာကိုလည်းကမ္ဘာ့ကျန်းမာရေးအဖွဲ့ကထောက်ပြထားပါတယ်။အဲ့လိုယောဂါတွေဖြစ်နေတာဟာတရုတ်အာဏာပိုင်တွေအစောပိုင်းကထုတ်ပြန်ထားတဲ့ဒီအသက်ရှူလမ်းကြောင်းဆိုင်ရာယောဂါတွေနဲ့ဆက်ဆက်နေသလားဆိုတာမရှင်းလင်းဘူးလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့ထုတ်ပြန်ချက်မှာပြောကြားထားပါတယ်။တရုတ်နိုင်ငံမှာ November 23ရက်နေ့ကလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာတရုတ်နိုင်ငံထဲမှာအသက်ရှူလမ်းကြောင်းပြဿနာနဲ့ဖျားနာသူတွေတိုးနေတယ်လို့တရုတ်မျိုးသားကျန်းမာရေးကော်မရှင်တာဝန်ရှိသူတွေကပြောကြားခဲ့ပါတယ်။သူတို့ကတော့ကိုဗစ်ကပ်ရောဂါကန့်သတ်ချက်တွေဖယ်ရှားပေးခဲ့တာနဲ့တုတ်ကွေးကလင်းငယ်တွေကြားကူးစက်တဲ့ RSV လို့အသက်ရှူလမ်းကြောင်းဆိုင်ရာယောဂါmycoplasma ပိုးကြောင့်ဖြစ်တဲ့အဆုတ်ရောင်ယောဂါ covid ကပ်ရောဂါတွေကြောင့်ဖြစ်တယ်လို့ပြောပါတယ်။တရုတ်နိုင်ငံမြောက်ပိုင်းမှာ November လလယ်မှာတုတ်ကွေးလိုယောဂါမျိုးဖြစ်ပွားသူတွေဟာလွန်ခဲ့တဲ့3နှစ်ကဒီလိုအချိန်မျိုးထက်ပိုပြီးတော့များနေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါတယ်။ဒါကြောင့်နိုင်ငံတကာကျန်းမာရေးစီးမြင်စည်းကမ်းတွေအရကလင်းငယ်တွေကြားမှာအဆုတ်လိုက်အပြုံလိုက်ဖြစ်နေတယ်ဆိုတဲ့ယောဂါနဲ့ပတ်သက်လို့ဈေးကမ်းအချက်အလက်နဲ့သုံးသပ်ချက်တွေဓာတ်ခွဲကမ်းရလဒ်တွေကိုကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတရုတ်အစိုးရကိုတောင်းဆိုထားတာဖြစ်ပါတယ်ရှင်။
အိန္ဒိယနိုင်ငံမြောက်ပိုင်းဥထရာခန်ပြည်နယ်အတွင်းအဝေးပြေးလမ်းဖောက်လုတဲ့နေရာမှာမြောက်ဥမင်ပြိုကျပြီးပိတ်မိနေတဲ့အလုသမား42ဦးကိုဒီကနေ့နောက်ပိုင်းမှာကယ်ဆယ်ရေးဝန်ထမ်းတွေကကယ်ထုတ်နိုင်လိမ့်မယ်လို့မျှော်လင့်နေကြပါတယ်။သူတို့ကမြေတူးဆက်နဲ့တူပြီးကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်နေတဲ့အစီအစဉ်ဟာလည်းဆက်ချွေးမှုဖြစ်ခဲ့တဲ့အတွက်6နာရီလောက်နှောင့်နှေးကြံ့ကြာမှုဖြစ်ခဲ့တယ်လို့ဆိုပါတယ်။အခုချိန်မှာမြေတူးဆက်ကပုံမှန်ပြန်အလုပ်လုပ်နေပြီဖြစ်တာကြောင့်ကြကင်မှာကဲထုတ်နိုင်လိမ့်မယ်လို့မျှော်လင့်ကြောင်းအမျိုးသားရေးဘော်ကဲဆယ်ရေးဌာနအကြီးအကဲအထူးခါဝါကပြောပါတယ်သူတို့ကိုဒီနေ့နေမကူးခင်ကဲထုတ်နိုင်မယ်လို့လည်းသူတို့ကမျှော်လင့်နေတာပါဥထရာခန်ပြည်နယ်အုပ်ချုပ်ရေးမှူးပို့စကာစင်းဒါမီကလည်းဒီနေ့အခင်းဖြစ်တဲ့နေရာကိုရောက်လာပြီးတော့မြောက်မှာပိတ်မိနေတဲ့ဝန်ထမ်းတွေကိုဆက်သွယ်ရေးဆက်ကတဆင့်စကားပြောကြားခဲ့ပါတယ်ခင်ဗျာနောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့ကျွန်တော်ရန်တိုင်းတို့ကကြီးညာပေးခဲ့တာဖြစ်ပါတယ် VOA ကနေခြားသောရင်းနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်တန်လွင့်ပေးနေပါတယ်အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်တင်ဆက်ပေးသွားတော့မှာဖြစ်ပါတယ်အရင်ဆုံးတော့ရှမ်းပြည်နယ်မြောက်ပိုင်းကတိုက်ပွဲအခြေအနေတွေကိုပြောပြပေးကြပါတယ်ညီတော်မဟာမိတ်၃ဘွဲ့ရဲ့တစ်တုံညာနှစ်ခွန်စစ်စင်ရေ28ရက်မြောက်နေ့မှာရှမ်းပြည်နယ်မြောက်ပိုင်းနေရာ၃ခုမှာစစ်ကောင်စီတပ်နဲ့ TNL အောင်တက်ကြာ၃နေရာတိုက်ပွဲဖြစ်ပွားကြောင်း TNL ကသတင်းထုတ်ပြန်ထားပါတယ်ဒီနေ့မနက်9နာရီဝန်းကျင်မှာတော့မူဆယ်မြို့ကျင်စန်းကျော်ကားကြီးခွင်းမှာတိုက်ခိုက်ခံရတာကြောင့်ရန်နာထားတဲ့ကုန်တင်ရဲအများပြားမီးလောင်ပျက်စီးခဲ့ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကတိုက်ပွဲအခြေအနေသတင်းပေးပို့ထားတာကိုမတ်စုမွန်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
ဒီကနေ့ရှမ်းပြည်နယ်မြောက်ပိုင်းတိုက်ပွဲဖြစ်ပွားရာနေရာတွေကတော့လာရှိုးမြို့နယ်အတွင်း2နေရာနဲ့နမ်ခမ်းမြို့နယ်အတွင်း1နေရာဖြစ်ပါတယ်လက်ရှိတိုက်ပွဲဖြစ်ပွားတဲ့အခြေအနေကို PSLF TNL ပြောရေးဆိုခွင့်ရှိသူယုံတာဝန်ခံက VOA မြန်မာပိုင်းကိုအခုလိုပြောပါတယ်
။ဒီနေ့တိုက်ပွဲကမတော်၃နှစ်အစီအမပေါ့နော်။ဟာလာရှိုမြို့နမ်တွင်ကြီးရနေမှာဒီနေ့လေ၁၂နှစ်တုန်းကတိုက်ပွဲဖြစ်သွားတယ်။အဲ့ဒီတိုက်ပွဲဖြစ်နေတဲ့ချိန်တက္ကသိုလ်ရဲ့လက်နက်သုံးနက်ဖွင့်ကြည့်တာလည်းရှိတယ်။နောက်တစ်ခုကလည်းဒီလာရှိုမန်ကျက်တက်စတမ်မန်နေဂျမန့်ကိုဟာဒီရံမီရမတိုက်ခိုက်တာမျိုးတွေရှိတယ်။အဲ့ဒီတိုက်ပွဲဖြစ်နေတဲ့အချိန်မှာသက္ကသဘက်ကဆက်လေရင်သုံးပြီးတော့မှဒီပုံလာကျဲတာတွေရှိတယ်။နက်နက်ကြီးကြီးကူတာတွေလည်းရှိတယ်။နောက်တစ်ခုကဒီနက်ခမ်းမျိုးပါပေါ့နော်။စီကောင်စီစံတီကုံကိုကျမတို့ဒီကဝင်ရောက်ပြီးတော့မှတိုက်ခိုက်တာတွေရှိတယ်။အဲ့ဒီတိုက်ခိုက်နေတဲ့အတွက်တို့မှာပဲသက္ကသဘက်ကလေရင်ပုံလာကျဲတာတွေရှိတယ်ဆရာ။
တိုက်ပွဲအခြေအနေအသေးစိတ်ကိုတော့ထုတ်ဖော်ပြောဆိုတာမရှိပါဘူးဒီကနေ့မနက်9နာရီလောက်မှာတော့မူဆယ်မြို့ကျင်စန်းကြော့ခဲရဲ့ကားကြီးဝင်းမှာဒရုန်းနဲ့ဘုံကျဲတိုက်ခိုက်တာကြောင့်ကုန်တင်ရင်တွေအများပြားမိလောင်ပျက်စီးကြောင်းဒေသခံတဦးကပြောပါဗျာ9နာရ
ီဝန်းကျင်လောက်ပါပါလားဆက်ဖြစ်ပါဒီကျွန်တော်ကျင်စန်းကြော့ကားကွင်းပါလားတောင်းခံရွာရန်နေမြို့ကမာတိယုတ်ပြည်ကနေဆက်လာတဲ့ကားတွေပေါ့နော်အဲ့ဒီရှိရမှာမနက်က แต่ก็แล้วก็ไม่ดีนี่ก็วันที่เนี่ยตรงแน่ล่ะชาติว่าอะไรก็เลยตาเหล่านั้นแต่ที่เจอเลยหรือว่าเจอเลยขนาดนี้มันก็จะเป็นเหนียวแต่ก็จะเป็นเหนียวแต่คุณเล่นนี่จะมันยิ่งได้กระโดดทั้งมือเลยจะเท้าเท้ากันเนี่ยแหละแต่คุณจะตีวะนะแต่เช้าๆเอ็นน้ำมา
တခြားဒေသခံတူကတော့လက်နက်ကြီးနဲ့ပြစ်ခတ်တာဖြစ်ကြောင်းနဲ့မီးလောင်မှုကြောင့်ကားဝင်းအတွင်းကားအစီးရေရာနဲ့ချီပြီးဆုံးရှုံးဝယ်ရှိကြောင်းပြောပါတယ်ဒေသတွင်းသတင်းမီဒီယာတွေကတော့ညီနောင်မဟာမိတ်သုံးဘွဲ့ကကားဝင်းအနီးတက်ဆွဲထားတဲ့စစ်ကောင်စီတပ်စခန်းကိုဒရုန်းနဲ့တိုက်ခိုက်တာဖြစ်ကြောင်းဖော်ပြပါတယ်ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ TNL ပြောရေးဆိုခွင့်ရှိသူကိုမေးမြန်းရမှာတော့
ဒီဖြစ်ပင်ကိုတော့ဒီသတင်းမှာတော့တွေ့လိုက်တော့ပေါ့နော်
MMDAA ကိုကန့်တက်ရဲ့ပြောရေးဆိုခွင့်ရှိသူလီကြာဝင်းကိုမေးမြန်းရမှာလဲဒီကနေ့တိုက်ပွဲသတင်းပေးပို့လာတာမရှိသေးကြောင်းပြောပြပါတယ်
။အော်ဟုတ်ကဲ့ဒီနေ့တိုက်ပွဲသတင်းတော့ကျွန်တော်စီအသိမလာဘူးကျွန်တော်အချိန်ခဏဆောင်ရအောင်မယ်ကျွန်တော်
ဒီလ22ရက်နေ့ကတော့စစ်ကောင်စီပြောရေးဆိုခွင့်ရှိသူပိုကျော်စော်မင်းထွန်းက MMDAA ကိုကန့်တက်ကမူဆယ်မြို့နယ်မုံကိုမှာရှိတဲ့ဟေမိုးလုံသာသနာပြုကျောင်းကတန်ခါတော်26ပါးကိုဖမ်းဆီးခေါ်ဆောင်ပြီး4ပါးကိုအတင်းကျပ်စစ်မှုထမ်းခိုင်းခဲ့တာရှိကြောင်းပြောဆိုထားပါတယ
် MMDAA နဲ့မူဆယ်မုံကိုဒေသမုံကိုပေါ့မုံကိုမှာရှိတဲ့ဟေမိုးလုံသာသနာပြုကျောင်းကတန်ခါ26ပါးကိုဖမ်းသွားပါတယ်အဲ့ထက်4ပါးကိုစစ်သားအဖြစ်အဲ့မှာစစ်သားစုဆောင်ခဲ့တာရှိပါတယ်သူတို့အနေနဲ့ဒါကိုကန့်ဒေသမှာဘယ်သူမျိုးစစ်မှုထမ်းရမလဲတဲ့အိမ်တယောက်စစ်မှုထမ်းရမလဲဆိုပြီးတရားဝင်ပြောကြားထားချက်တွေရှိပါတယ
်ဒီသတင်းထုတ်ပြန်ချက်အပေါ်မှာတော့ MMDAA ပြောခွင့်ရလီကြာဝင်းကအခုလိုပြောပြပါတယ
်ကျွန်တော်တို့အဖွဲ့အစည်းလည်းဒီစစ်မှုထမ်းမူဝါဒဆိုတာရှိပါတယ်ဗျာနော်ဒီကျွန်တော်တို့အထူးဒေသတစ်အတွင်းအမျိုးသမီးတွေဆိုင်ပြီးတော့ဒီအပြင်တို့အားလုံးအနေနဲ့ဒီအသက်အရွယ်ကြောင့်ရင်စစ်မှုထမ်းရမယ်တာဝန်တော့ရှိပါရဲ့ဗျ။အသက်အရွယ်မပြည့်ဘူးလို့ဘာလို့ပြောဆိုတဲ့ဟာတွေကတော့ကျွန်တော်တို့လည်းစစ်စီပြီးရင်တော့ဒီစစ်မှုထမ်းရမှုတော့အတိုင်းကျွန်တော်တို့လှုပ်ဆောင်သွားမှာပါနော်
။ဒီလ22ရက်နေ့ကမူဆယ်105မိုင်စခန်းကို MNDA ကလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်တန်ကားတော့တချို့ထိခိုက်ဒဏ်ရာရခဲ့တယ်လို့လောက်ကင်မျိုးကိုလည်း short tight ဒုံ73လုံးနဲ့ပစ်ခတ်ခဲ့တာကြောင့်တုံချိန်မှာရှိတဲ့ကားဒဇင်ထိမှန်ခဲ့ကြောင်းဗိုလ်ချုပ်ဇော်မင်းထွန်းကသတင်းထုတ်ပြန်ချက်မှာထည့်သွင်းပြောပြထားပါတယ်။လီကြာဝင်းကမူဆယ်ဘက်မှာသူတို့ရဲ့တပ်တွေမရှိကြောင်းနဲ့လောက်ကိုင်းစစ်ရှောင်းမော်တော်ယာဉ်ပစ်ခတ်မှုမှာတော့ကားဒဇင်လုံးမီးလောင်ပျက်စီးသွားအောင်ပစ်ခတ်နိုင်တဲ့လက်နက်ကြီးမျိုးသူတို့မှာမရှိကြောင်းတုံ့ပြန်ထားပါတယ်။ MNDAA ရဲ့လူမှုကွန်ရက်သတင်းစာမျက်နှာမှာတော့လောက်ကိုင်းစစ်ရှောင်းမော်တော်ယာဉ်ဟာစစ်ကောင်စီတပ်ကပစ်ခတ်တဲ့လက်နက်ကြီးထိမှန်တာဖြစ်ကြောင်းနဲ့အနည်းဆုံးလူ14ဦးအသက်ဆုံးခဲ့ရတယ်လို့ထုတ်ပြန်ထားပါတယ်။ဒီလ22ရက်နေ့ကစစ်ကောင်စီကရှမ်းမြောက်ဒေသနမ်ဆလတ်နန်းကျက်နဲ့တာမိုးညဲဒေသတွေမှာတိုက်ပွဲဖြစ်ပွားတာရှိကြောင်းဖော်ပြထားတယ်လို့ MNDAA ဘက်ကတော့ကိုကက်ရင်းရှင်နေရာမှာရှိတဲ့စစ်ကောင်စီတပ်စခန်းတစ်ခုကိုထပ်မံသိမ်းပိုက်ခဲ့ကြောင်းနဲ့စုစုပေါင်းစစ်ကောင်စီတပ်စခန်း164ခုသိမ်းပိုက်ရရှိထားတယ်ဆိုတာကိုသတင်းထုတ်ပြန်ထားပါတယ်ရှင်
ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်နဲ့နန်းခမ်းမြို့နယ်ဘက်မှာဒီနေ့ဖြစ်ပွားခဲ့တဲ့တိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကပေးပို့လာတဲ့သတင်းကိုမဆုမွန်ပြောပြသွားတာဖြစ်ပါတယ်။အခုတခါတော့ဒီမူဆယ်ဘက်ကပဲဒီကျင်းစန်းကြော့တရုတ်ကုန်စည်ဝင်းမိလောင်တဲ့အခြေအနေကိုပြောပြပေးကြပါတယ်။တရုတ်နိုင်ငံကကုန်ကားတွေရဲ့ခရီးတစ်ထောက်ကုန်တင်ကုန်ချရန်နာဝင်ဖြစ်တဲ့မူဆယ်ကျင်းစန်းကြော့နယ်စပ်ကိတ်ကကားကြီးဝင်းတဲ့ကိုဒီနေ့မနက်အစောပိုင်းမှာလက်နက်ကြီးကြီးကြားရောက်ပောက်ခွဲခဲ့ပြီးတော့ကုန်ကားအများအပြားမိလောင်ခဲ့ပါတယ်။ဒီနေ့နေ့လယ်ပိုင်းထီကုံကားရာနဲ့ချီပိတ်မိနေပါတယ်ထိခိုက်ဒဏ်ရာရသူတွေရှိတယ်ဆိုပေမဲ့အခုအချိန်ထိဒီနေရာကိုဝင်လို့မရသေးကြောင်းပရိုက်ဒအဖွဲ့ဝင်တချို့က VOE ကိုပြောပါတယ်ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုငိမ့်ချန်းကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
တရုတ်မြန်မာနယ်စပ်ကုန်စည်ပို့ဆောင်ရေးအဝင်ထွက်ဂိတ်မှာမနေ့ညပိုင်းကလေးကပြစ်ခတ်မှုတွေဇရိုက်ဖြစ်နေပြီးဒီကနေ့မနက်အစောပိုင်းမှာတော့တရုတ်ကုန်တွေရှိတဲ့ကုန်ကားဝင်းတွေကိုလက်နက်ကြီးကြီးတွေဇရိုက်ကြခဲ့ပါတယ်နီလောင်ကျွမ်းနဲ့ကားရည်အတွက်များကြောင်းကျင်းစန်းကြော့နယ်စပ်ဂိတ်ကကုန်တယ်တူက VOA ကိုပြောပါတယ်
။တရုတ်ပြည်ကထွက်တဲ့ကုန်ချခွင့်ရှိတယ်လေ။အနာရီကွင်းပေါ့နော်။အဲ့ဒီကွင်းလေးမှာရက်ထားတဲ့ကားစီးရီတရာကျော်မြေရ။အဲ့ကားပေါ်မှာကတရုတ်ပြည်ကမြန်မာပြည်ကိုပဲပစ္စည်းတွေတင်ထားတဲ့ကားကြီးတွေပေါ့။အဲ့ကားကြီးကွင်းထဲကိုဆက်ကပစ်လိုက်တဲ့ပြင်းနေကြီးကြပြီးတော့ကားတွေမီးလောင်နေ။စီးရီတရာကျော်မြေပစ္စည်းဆုံးချုပ်မှုတံခိုးလေကအများကြီးပေါ့နော်။ဟောလူတော့ထိခိုက်ဒဏ်ရာရလူတော့ကြားမိဟုတ်ကဲ့ပါဟုတ်။
က င်ဆန်းကျော်နေဆက်ဝင်ထွက်ကိန်းနာမှာမြောက်ပိုင်းမဟာမိတ်လက်နက်ကိုင်အဖွဲ့တွေနဲ့စစ်ကောင်စီတပ်တွေအကြားမနေ့ကတည်းကတခြားလုံးအပြန်အလှန်ပြစ်ခတ်နေကြတယ်လို့ဒေသခံတချို့ကပြောပါရယ်ဒီကားဝင်နာမှာစစ်ကောင်စီတပ်သားတွေရောပြည်သူစစ်အဖွဲ့တချို့ပါရှိနေတယ်လို့လည်းပြောပါရယ်အနည်းဆုံးမှရှိနေတဲ့စစ်ကောင်စီရဲ့တပ်စခန်းကနေအဲ့ဒီဘက်ကိုလက်နက်ကြီးနဲ့မကြာခဏပြစ်ကူပေးနေတယ်လို့လည်းသူတို့ကပြောပါရယ်ဒီကနေ့မနေ့မှာတော့အဲ့ဒီလက်နက်ကြီးကြီးတွေကမြန်မာဘက်အချမ်းကတရုတ်ကုန်တွေပိုင်တဲ့ကုန်စည်တွေတင်ထားတဲ့ကားဝင်းတွေကိုကျခဲ့တာပါအပြန်အလှန်ပြစ်ခတ်မှုတွေကြားမှာစစ်ကောင်စီရဲ့ပြည်သူစစ်တယောက်သေဆုံးခဲ့ရတယ်လို့ဒဏ်ရာရတဲ့စစ်သားတချို့ကိုကယ်ပေးဖို့ပရဟိတအဖွဲ့တွေကိုစစ်ကောင်စီကအကူအညီတောင်းထားပေမဲ့လည်းအဲ့ဒီနေရာကိုဝင်လို့မရသေးတဲ့အကြောင်းပရဟိတအဖွဲ့တခုက VOA ကိုပြောပါတယ်
လောကီကနေရောကျွန်တော်လည်းမသွားရဘူးတော့ကအခုလည်းပြည့်နေတယ်အခုလည်းပြည့်တတ်နေတယ်ဒီကုမိုင်းလေးကိုတောင်းကြလာရင်ပြောတော့ဘူးလေအဲဒီတော့ကဒီရနေရမှာတို့တက်လဲသွားတာရှိတယ်ကျောက်ကိုပြည်ပြီးတော့ရှိတယ်ဒါကြောင့်မလို့လည်းဘဘကတောင်းလဲမောင်းလို့တို့လမ်းပြည့်နေတော့ဆရာကြီးကကာကြီးကအဝင်ထွက်အဝင်ထွက်ကအဲ့ဒီတပေါက်ပဲရှိတာအဲ့ဒီရပဲဝင်ရတယ်အဲ့ဒီရပဲသွားတယ်ဘာကြောင့်ဘူးလို့လည်းနေကြည့်ကြားလိုက်တဲ့အချိန်မှာကြားတော့ဟိုကာကြီးကပြည့်တော့ဘူးအခုတော့မောက်ဝဲကုန်လာတယ်
ပြီးခဲ့တဲ့ရက်ပိုင်းကလည်းမူဆယ်105မိုင်တက်စခန်းကနေပြစ်လိုက်တဲ့လက်နက်ကြီးကြီးပောက်ကွဲမှုကြောင့်ကျေးရွာတစ်ခုကဒေသခံတွေထိခိုက်ဒဏ်ရာရခဲ့ပါတယ်။တရုတ်နိုင်ငံကတော့အခုလိုမြန်မာနယ်စပ်ကအခြေအနေတွေကြောင့်မနက်ဖြန်24ရက်နောက်ဆုံးထားပြီးနိုင်ငံ내ကိုကုန်တွေပြန်တည်ကြဖို့သူ့နိုင်ငံသားကုန်တွေတွေကိုတတိပေးထားပါတယ်ခင်ဗျာ
။မူဆယ်ကျင်းစန်းကျော်ကကာယီဝဲတွင်မှမီးလောင်ခဲ့တဲ့အခြေအနေနဲ့ပတ်သက်ပြီးတော့ကိုငင်းချမ်းပြောပြသွားတာဖြစ်ပါတယ်။ချမ်းပြည်နယ်မြောက်ပိုင်းဘက်ကသတင်းပြီးတဲ့နောက်မှာတော့အခုတစ်ခါရခိုင်ဘက်ကသတင်းတစ်ပုဒ်ကိုလည်းအလဲပေးကြပါမယ်။ရခိုင်မြောက်ပိုင်းမှာစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တိုက်ပွဲပြန်လည်စတင်ခဲ့တဲ့နေ့ကစပြီးတော့ဒေသခံရဲသားတွေစီးပွားရေးသမားတွေအေအဖွဲ့နဲ့ဆက်ဆက်သူတွေအဖမ်းဆီးခံနေရတယ်လို့ဒေသခံတွေကပြောပါရယ်။ရခိုင်လက်နက်ကိုင်အေအဖွဲ့ကလည်းစစ်ကောင်စီကရခိုင်ဒေသခံ80ကျော်လောက်ကိုဖမ်းဆီးထားတယ်လို့သတင်းထုတ်ပြန်ပါရယ်။ရခိုင်ပြည်နယ်အတွင်းတိုက်ပွဲတွေပြင်းထန်နေသလိုစစ်ကောင်စီရဲ့ဖမ်းဆီးမှုတွေတိုးလာနေတာကြောင့်ဒေသခံတွေလည်းစိုးရိမ်နေကြပါရယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုခင်မောင်စိုးမင်းပြောပြပေးမှာဖြစ်ပါရယ်ဗျာ
။ဒီလနိုဝင်ဘာ23ရက်နေ့ကစပြီးရခိုင်ပြည်နယ်မြောက်ပိုင်းမှာစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့အကြားတိုက်ပွဲစတင်ခဲ့တဲ့နေ့မှာပဲစစ်ကောင်စီကရခိုင်ပြည်တွင်ကုန်းလန်းရေလန်းတွေမြို့ဝင်မြို့ထွက်အကုန်လုံးကိုပိတ်ပြီးတော့တင်းတင်းကြပ်ကြပ်ဖမ်းဆီးစစ်ဆေးတာတွေလှုပ်ဆောင်လာခဲ့ပါတယ်စစ်ကောင်စီအနေနဲ့အခုလိုဖမ်းဆီးမှုတွေဟာရခိုင်မြောက်ပိုင်းမှာတည်းမဟုတ်ပဲရခိုင်ပြည်နယ်တောင်ပိုင်းတောင်ကုတ်တန်တွဲကြောက်ဖြူရံပြဲစတဲ့မြို့တွေမှာလည်းပိတ်ဆို့ဖမ်းဆီးမှုတွေလှုပ်ဆောင်နေတယ်လို့ကြောက်ဖြူဒေသခံနိုင်ငံရေးတက်ကြွသူတဦးကပြောပါတယ
်မြို့ပေါ်ရပ်ကွက်တွေမှာရှိနေတဲ့ဒီလူတွေပဲလို့စစ်ကောင်စီလောက်မှတ်ထားတဲ့အဲဒီအရာမှာရှိနေတဲ့အဲဒီမျိုးပေါ်ရောက်တဲ့လူတွေကိုကြာတော့ဒီကျင်းနေပြီးတော့ဆစ်ဆီးလာတယ်ဖိရွယ်ကိုဆစ်ဆီးပြီးတော့ဖမ်းတာပဲအဲနောက်တစ်ချက်ကဒီညပန်းဝင်ပြီးတော့ဖမ်းနေတဲ့ဟာရယ်အများစုကတော့ဒီလောက်ဆောင်နေတာပဲလက်ရှိကကျွန်တော်တို့တွေ့နေအဲတွေ့နေရသေးဖြစ်တယ်ဒါအတော့လူစုကိုဆင်းရှောက်တဲ့ဒီဟာလောင်ပိုက်ပြီးတော့လူစုကိုဆင်းရှောက်တဲ့လူလမ်းတစ်ခုလိုဖြစ်နေတယ်ပေါ့လေဆိုတော့အဲဒီအကိုလောက်ဖို့ကတော့ဟိုအပြေမရှိပါဘူးပြေမရှိဘူးဆိုတာကဒါကပြည်သူလူထုမှရှိနေတဲ့လူတယောက်ရဲ့ဒီနန္ဒတယောက်ရဲ့အခွင့်အရေးတွေကိုလေးစားလိုက်မှာမဟုတ်မရှိသမျှကာလပတ်လုံးကတော့ဒီအချိန်မျိုးမှာဆက်ပြီးတော့ကြုံတွေ့နေရပါမယ်ကြုံတွေ့နေရမှာပါပဲဒါကအေအေကိုထားတဲ့ပြင်မမျိုးမဟုတ်ပါဘူးဒါကပြည်သူလူထုကိုအဓိကဥပဒေရဲ့ပြင်မမျိုးပါဖြစ်တယ
်ရခိုင်လက်နက်ကိုင်အေအေဖွဲ့ရဲ့စရင်အရာဒီလနိုဝင်ဘာ23ရက်နေ့ကနေ21ရက်နေ့အထိစစ်ကောင်စီကဖမ်းဆီးတံခါရတဲ့ရခိုင်ဒေသခံက82ဦးထက်မနည်းရှိနေတယ်လို့ဖော်ပြထားပါတယ်လက်ရှိစစ်ကောင်စီဖမ်းဆီးထားသူတွေထဲမှာရခိုင်ဒေသခံစီးပွားရေးလုပ်ငန်းရှင်တွေကအများစုပါဝင်နေတာဖြစ်ပြီးရခိုင်မြောက်ပိုင်းကမောင်းတော်မြို့နယ်မှာဆိုရင်တော့စစ်ကောင်စီကဖမ်းဆီးဖို့စီစဉ်ထားတဲ့သူတွေကိုပုံနဲ့တကွဖော်ပြပြီးနေရာအနှက်မှာစာကတ်ပြီးတော့ဖမ်းဝရမ်းထုတ်ထားတာတွေ့ရတယ်လို့ရခိုင်ဒေသခံနိုင်ငံရေးတက်ကြွသူတဦးကပြောပါတယ်
ရခိုင်မှာတော့ဒီတစ်ခေါက်ကတော့ဟိုအရင်လုံးဝထဲတော့ပို့ပြီးတော့ဒီတင်းကြတဲ့ဖန်စီမုံမျိုးလို့ပြောလို့ရတဲ့အခြေအနေမျိုးကိုပြင်နေရတယ်ပါ။ဆိုတော့ဒီတစ်ခေါက်ဖန်စီတဲ့အဓိကဒီဖန်ခံရတဲ့လူတွေကိုပြင်မယ်ဆိုလို့ရှိရင်ဒီကစီးပွားရေးလောင်းလိုက်ရှင်ဆိုဖြစ်တယ်ပေါ့နော်။မျိုးမျက်နှာပုံတွေဖြစ်တယ်ဆိုတော့နောက်တစ်ခုကတော့နောက်မောင်တော်ဖက်ဆိုလို့ရှိရင်လည်းဒီဖန်တဲ့လူတွေကိုတာကတ်ပြီးတော့ဝရမ်းလျှောက်တဲ့အထီးဒီလောင်းနေတာမျိုးတွေကိုအဓိကပြင်နေရတယ်ပါ။
ဒါအပြင်ရခိုင်ပြည်နယ်ရဲ့မြို့တော်စစ်တွေမှာဆိုရင်လဲ ပြည်နယ်စစ်ကောင်စီရုံးရှိတဲ့မျိုးရင်းလမ်းမကြီးကိုပိတ်ထားတယ်လို့ရက်ွက်တွေအတွင်ညာဘက်တွေမှာဝင်ရောက်ဖမ်းဆီးတာတွေကြုံနေရတယ်လို့စစ်တွေမျိုးကန်တဦးကပြောပါတယ်
ဟာကျွန်တော်တို့ဒီမြို့ပေါ်ထည့်ရပေါ့နော်မြို့ပေါ်ထည့်ရနေပြီးတော့ဒီဟို20ရက်နေ့လောက်ကြာမယ်ပေါ့အဲ20ရက်နေ့လောက်ကဆိုရင်ကျွန်တော်တို့ဒီလူ6ယောက်ဆိုရင်ဒီအဖမ်းခံရတာလည်းရှိတယ်ပေါ့နော်ဟုတ်ကျွန်တော်တို့နေရရက်ွက်တော့မဟုတ်ဘူးကျွန်တော်တို့လည်းဒီနေတော့ဒီနီးတွေပေါ့ကျွန်တော်တို့ဖက်နေကြတော့ဒီတလန်းလေးတော့ကြာတယ်ပေါ့နော်ဒါပေမဲ့ဒီရက်ွက်ကတော့မတူဟုတ်အဲ့ရက်ွက်ကဆိုရင်ဗာရက်ွက်လေးဆိုရင်တော့ကျွန်တော်တို့ဒီနာစီရောဖက်ကြာတယ်ပေါ့ဟုတ
်အခုလို့စစ်ကောင်စီရဲ့ဖမ်းဆီးမှုတွေကြောင့်ဒေသခံတွေကြာဆိုရင်ကြောက်လန့်မှုတွေရှိနေကြတယ်လို့စစ်တွေဒေသခံတူကပြောပါတယ
်ဟုတ်ကြာကျွန်တော်လည်းပြောရမယ်ဆိုရင်ဟိုလုံခြုံမှုတော့မရှိဘူးပေါ့ဗျာဘာလို့လဲဆိုတော့ကျွန်တော်တို့ကအရင်ဆိုရင်ကျွန်တော်တို့ဒီ9နိုင်နောက်ပိုင်းကိုတော်လို့ရသေးတယ်ပေါ့နော်အခုကကျတော့ကျွန်တော်တို့ဒီမှာ9နိုင်နောက်ပိုင်းကိုပြောနေ7နိုင်ကျော်လောက်ဆိုရင်ကျွန်တော်တို့မထွက်လို့မရတော့ဘူးပေါ့နော်ပြီးရင်ကျွန်တော်တို့ကဒီကျွန်တော်တို့ပေရှင်အစင်းလာစစ်မလဲအဲ့ဒါကိုပဲကျွန်တော်တို့စိုးရင်နေရတယ်ပေါ့ပြီးတော့တခြားကျွန်တော်တို့ဒီကျွန်တော်တို့ဘာရှေ့ချောင်းဟိုကဒီလိုပြောမယ်ဒီဘယ်နာနေပြီးတော့ကျွန်တော်တို့ဖန်ခေါ်တော့ငားရတယ်ကိုကျွန်တော်တို့ကစိုးရင်နေရတယ်ပြီးတော့ကျွန်တော်တို့ကဘယ်အချိန်မှာကျွန်တော်တို့ဒီဟိုဟာလန်နေဂျီဆိုတာကျွန်တော်တို့ဒီစစ်မှာကျွန်တော်လန်နေဂျီကအစစ်မပြစ်ပြင်နေတယ်ပြင်နေတာရှိတယ်ပေါ့တော့အဲကျွန်တော်တို့ဘယ်အချိန်ထိမှန်မလဲဆိုတာကိုကျွန်တော်တို့ကစိုးရင်နေရတယ်ပေါ့ဟုတ
်ရခိုင်ပြည်နယ်မြောက်ပိုင်းမှာဒီကနေ့အထိတိုက်ပွဲတွေပြင်းထန်နေတယ်လို့တိုက်ပွဲတွေကြောင့်အရသား15ဦးတဲ့မနေ့သေဆုံးပြီးလူပေါင်း90လောက်ထိခိုက်ဒဏ်ရာရတာတွေရှိနေပါတယ်ဒါအပြင်ပေါတော်မြို့နယ်မှာဆိုရင်လဲစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်AA အဖွဲ့အကြတိုက်ပွဲတွေကြောင်းဒေသခံရာနယ်ချီပိတ်မိနေတာရှိတယ်လို့လူဦးရေ2000ကျော်လောက်အိုးအိမ်စွန့်ခွာထွက်ပြေးနေကြရတယ်လို့ကုလသမဂ္ဂရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ
ရခိုင်ပြည်နယ်မှာစစ်ကောင်စီဘက်ကဖမ်းဆီးမှုအခြေအနေနဲ့ပတ်သက်ပြီးတော့ကိုခင်မောင်စိုးမင်းဖော်ပြထားတာဖြစ်ပါတယ်အခုတစ်ခါတော့ခရင်ပြည်နယ်နဲ့ပဲခူးတိုင်းဘက်ကသတင်းတွေကိုလည်းဖော်ပြပေးကြပါတယ်ကင်းပြည်နယ်ကော့ကရိတ်မြို့နယ်ဝိုင်းရီမြို့နယ်ပဲခူးတိုင်းညောင်လေးပင်ခရိုင်တွေမှာစစ်ကောင်စီတပ်တွေရဲ့လက်နက်ကြီးနဲ့ပစ်ခတ်မှုတွေလေကြောင်းကနေဘုံကျဲတိုက်ခိုက်တာတွေကြောင့်တေဆုံးဒဏ်ရာရသူတွေရှိနေပါတယ်ဒီသတင်းကိုတော့ VOA သတင်းတောက်မိုင်းမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
ကင်းပြည်နယ်တဲကကော့ကရိတ်မြို့နယ်နဲ့ဝိုင်းရီမြို့နယ်တဲမှာစစ်ကောင်စီတပ်တွေကလက်နက်ကြီးတွေနဲ့ပစ်ခတ်တဲ့အတွက်ကော့ကရိတ်မြို့နယ်တဲက2ဦးတေဆုံးခဲ့ရတယ်လို့ပဲခူးတိုင်းတဲကညောင်လေးပင်ခရိုင်မှာလဲစစ်ကောင်စီရဲ့လေကြောင်းကနေတိုက်ခိုက်မှုတွေကြောင့်ထိခိုက်ဒဏ်ရာရသူ10ဦးထက်မနည်းရှိနေတယ်ဆိုပြီးဒေသခံလူမှုအထောက်အကူပြုအဖွဲ့အစည်းတွေကပြောပါတယ်။ကရင်ငင်းကြဲရေးနဲ့အထောက်အကူပြုကွန်ရက် KPSN ကပြောရေးဆိုခွင့်ရှိသူစောလေးကပေါ်ကတော့ကော့ကရိတ်မြို့နယ်အတွင်းကအခြေအနေကိုအခုလိုပြောပြပါတယ်
။ဒီကော့ကရိတ်ကလည်းဒီအဖမ်းကဒီအခြေအနေတွေကြီးမှာတော့ဆက်ကဆက်ရဲ့ဒီကော့ကရိတ်နဲ့ကော့ကရိတ်နာမရှိတဲ့လက်နက်ကြီးကတော့ဗန်တီလိုက်တဲ့လက်နက်ကြီးကဒီရောင်ထဲမှာရှိတဲ့အိမ်မှာဆက်ရပြီးတော့ရောင်ထဲမှာနေထိုင်တဲ့တာဖန်ရဲ့ကြီးထိုက်သွားပြီးဆုံးသွားပြီးပါတယ်။အခုခုကတော့ဒီဝင်းကြီးရဲ့ချမ်းပါလားကော့ကရိတ်ဝင်းကြီးရဲ့ချမ်းပါလဲဒီမှာလာဖြစ်သွားပြီးပဲ
။ပဲခူးတိုင်းညောင်လေးမင်ခရိုင်ထဲမှာတော့စစ်ကောင်စီဘက်ကနေလေကြောင်းကနေ၃ရက်ဆက်တိုက်တိုက်ခိုက်မှုတွေကြောင့်ကလေးငယ်၃ဦးအပါဝင်လူရှိဦးတေဆုံးခဲ့ရတယ်လို့လည်းပြောပါရယ်နိုဝင်ဘာလ21ရက်နေ့ကမိုးမြို့နယ်ငနွားစိတ်ကြီးရွာမှာနှစ်ဖက်ထိတွေ့တိုက်ပွဲတွေမရှိဘဲနဲ့စစ်တပ်ကနေကြောင်းသုံးတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့ကြောက်ကြီးမြို့နယ်တောင်ချောင်ပေါက်ကြီးရွာကအသက်10နှစ်အရွယ်ကလေးငယ်တဦးနဲ့အမျိုးသမီး3ဦးတို့ထိခိုက်ဒဏ်ရာတွေရခဲ့ပါတယ်အဲ့ဒီနေကြောင်းတိုက်ခိုက်မှုတွေအတွင်းရွာထဲမှာမနေကြတဲ့အတွက်တေဆုံးတာတွေတော့မရှိခဲ့ဘူးလို့လည်းပြောပါရယ်တမ
်ဟာဆုံးမှာလည်းဒီလိုမျိုးရလဲဒီနဲ့300ပေါ့နော်300လာကျေးရွာတယ်ဖြစ်တယ်ပေါ့လားအဲ့ဒီမှာကကျွန်တော်တို့ဒီဘယ်လိုပြောမလဲအိမ်အိမ်နောက်ကကြတယ်ဖြစ်တယ်မဟုတ်ဘူးအခုကျတဲ့အိမ်ကကျတော့ဟိုအဖူဆောင်ဦးလာသွားတယ်ဒါမျိုးကြောင့်လည်းမဟုတ်ဘူးဒီလူရဲ့ဆိတ်ကြောင့်မလို့တော့ဒီချစ်တဲ့ဆုံးမျိုးကမရှိခဲ့ပါဘူ
းနိုဝင်ဘာလ22ရက်နေ့ကတော့မုံမြို့နယ်ရေလဲကျေးရွာစေပေကန်းနဲ့ကားလမ်းတစ်လျှောက်ကိုလေကြောင်းကနေပြစ်ခတ်ခဲ့တာကြောင့်ဖျားကြောင်းနဲ့မူကြိုကြောင်းစီစံထိမှန်ပြီးပျက်စီးတာအနည်းရှိနေတဲ့လုံးမီးလောင်ပြာကျခဲ့တယ်ဆိုပြီးကရင်မျိုးသားအစည်းအရုံးကလည်းသတင်းထုတ်ပြန်ခဲ့ပါတယ်ရှင်
။ထိုင်းကျေးဇူးသတင်းတော့မိုင်းမာသတင်းပေးပို့ခဲ့တာဖြစ်ပါတယ်။မကြာခင်မှာတော့စီစဉ်ဒုတိယပိုင်းကိုထုတ်လွှင့်ပေးသွားမှာဖြစ်ပြီးတော့အိမ်မှာတော့ဦးအောင်ခင်ရဲ့မြမာရေးသုံးသက်ချက်အပတ်စဉ်ကျမကြီးကဏ္ဍနဲ့တိုင်းသတင်းလောအစည်းအဝေးတွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ။
ဒီရီအမေရိကန်တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လို့မှခွင့်ရဲ့စာမျက်နှာမှာလည်းရှင်းစားနိုင်ပါတယ်။ VOA Telegram စာမျက်နှာလေးစာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်ကြရပါရှင်
။ VOA American အသံကနေ2023ခုနှစ်နိုဝင်ဘာ23ရက်ကျော်သပတေးနေ့ညပိုင်းမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ line to meter 19.25 32တို့ကနေဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာဖြစ်ပြီးတော့အဲ့ဒီကတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်အပတ်စဉ်ကျမ်းမာရေးခန္ဓာနဲ့တိုင်းရင်းသတင်းတော်အစီအစဉ်တွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီတဲကမှအရင်ဆုံးတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်အစီအစဉ်ကိုထုတ်လွှင့်ပေးမှာပါကလေးလူကြီးအမျိုးသမီးတွေကိုရန်သူလိုသဘောထားနေပြီးတော့စစ်ကောင်စီတပ်ကပြစ်ခတ်နေလို့ကလေးတွေအနာဂတ်ပျောက်ဆုံးနေပုံကိုဥအောင်ခင်ကရေးသားပြီးတော့ကိုညံဝဲအောင်နဲ့အတူအခုဒီဘက်မှာတင်ဆက်ပေးထားပါတယ်ခင်ဗျာ
စစ်ကောင်စံတွေအာဏာတည်မြဲရေးအတွက်အရက်သားကိုသတ်ဖြတ်တာဟာစစ်ကောင်စီတပ်ရဲ့လုံယုံလုံစင်အလုပ်လို့ဖြစ်နေပါလေ။ကလေးလူကြီးအမျိုးသမီးကိုသတ်ဖြတ်ဖို့လက်မညွန့်တာဟာစစ်ကောင်စီတပ်ပါ။နိုင်ငံရေးအကျဉ်းသားများကူညီဆန့်ဆောက်ရေးအတွင်း AAPP ရဲ့အောက်တိုဘာ10ရက်ရစစ်ကောင်စီတပ်ချိန်ကစပြီးကလေး900နီးပါးအသက်ခံရပါလေ။ကလေးအများဆုံးဒဂိုင်းတိုင်းမှာအသက်ခံရပြီးမကွေးကဒုတိယမန္တလေးကတတိယအများဆုံးဖြစ်ပါတယ်။ဗဇင်ကြီးရွာကိုအေပီရကဘုံကျဲတိုက်ခိုက်လို့ရွာက200နီးပါးသေဆုံးတဲ့အထက်မှာကလေး34ဦးပါဝင်ပါတယ်။ဖမ်းဆီးထိန်းသိမ်းခံရတဲ့ကလေးဦးရေမှာရန်ကုန်တိုင်းကအများဆုံးပါ။စကိုင်းနဲ့မန္တလေးကဒုတိယအများဆုံးဖြစ်ပြီးမကွေးတိုင်းကတတိယအများဆုံးဖြစ်ပါတယ်။ကလေးဦးရေ300ခိုင်နှုန်းဖမ်းဆီးထိန်းသိမ်းခံရပါတယ်။မနေ့ကထုတ်တဲ့ဒုခွင့်ရေးကောင်စီအစီအခံစာအရဆိုရင်အိန္ဒိယနိုင်ငံနေမှာခုံလုံးနဲ့ကလေးပေါင်း9လင်းကျော်ရှိနိုင်ပါတယ်။ထိမ့်သိမ့်ခံရတဲ့ကလေးဦးရေဟာ1400ကျော်ရှိပြီးနှိမ့်ဆက်ညှင်းပန်းခံရတဲ့ကလေးအနည်းဆုံး140ကျော်ရှိနိုင်ပါတယ်။ကုသလို့ရတဲ့ယောဂါနဲ့သေဆုံးရတဲ့ကလေးဦးရေဟာမနစ်ကတည်း3000ရှိပါတယ်
။မြန်မာပြည်သူပြည်သားတွေမတော်လှန်ရဲအောင်တိုက်ခိုက်ချေမှုန်းရမှာကလေးတွေကိုပါပြစ်မှတ်ထားပြီးစစ်ကောင်စီကတိုက်ခိုက်နေတာသိတာထင်ရှားတယ်လို့လူအခွင့်ရေးအစိုးရခန်းစာကဆိုပါတယ်။ဒါပေမဲ့စစ်ကောင်စီရဲ့လုပ်ရကြောင့်ကလေးနဲ့မိသားစုတွေဘယ်လောက်ဒုက္ခရောက်နေမှန်းအသေးချာသိနိုင်ဖို့ခက်ခဲတယ်လို့ဖော်ပြထားပါတယ်။တေချာတာကတော့စစ်ကောင်စီဟာအပြည်ပြည်ဆိုင်ရာရာဇဝတ်မှုတွေကိုရဲရဲစက်စက်ကျူးလွန်နေတာဖြစ်ပါတယ်။စစ်ကောင်စီတက်လာခြင်းကစပြီးကျောင်းတွေကိုဘုံးကျဲတိုက်ခိုက်တဲ့အပြင်မကြာခဏဆိုသလိုအမြောက်နဲ့ပြစ်နေတာကြောင့်ကြောင်းမနေနိုင်တဲ့ကလေးဦးရေဟာရှစ်တန်းလောက်ရှိလာနေပြီးကြာလီလီများလာလီလီဖြစ်နေပုံရပါတယ်။ကြောင်းကိုပြင်းမှတ်ထားတိုက်ခိုက်တဲ့အကြိမ်ရေပေါင်း300နီးပါးရှိပြီးကြောင်းကိုတပ်စခန်းလုပ်တဲ့အကြိမ်300ကျော်ရှိတယ်လို့2022ခုလူအခွင့်ရေးအစီရင်ခံစာမှာဖော်ပြထားပါတယ
်။မြန်မာပြည်မှာလူဦးရေတစ်ဝက်လောက်ဟာဆင်းရဲနွမ်းပါကြပါတယ်။ကလေးငယ်9ဆလောက်ကလူသားချင်းစာနာထောက်ထားရေးအကူအညီလိုအပ်နေပါတယ်ရိတ်ခါလုံလောက်မှုလည်းမရှိကြပါဘူးကလေးငယ်တွေကိုကုလသမဂ္ဂနိုင်ငံတွေကကူညီဖို့တာဝန်ပြက်ကွက်ကြပါတယ်ဒေါ်လာ300ကျော်ကူညီဖို့ဂရုပြုထားကြပေမဲ့ဆယ်ရာခိုင်နှုန်းလောက်သာလက်တွေမှာပေးနိုင်ပါတယ်ရန်ပုံငွေနှဲပါလို့သမီးနဲ့မှအောင်တောင်မစားနိုင်ရပါဘူးရိတ်ခါဆေးဝါးချိုးတဲ့နေချိန်မှာစေယုံစေကံကိုစစ်ကောင်စီတပ်ကတိုက်ခိုက်တာမျိုးလည်းရှိပါတယ်စစ်ဆောင်ဒုက္ခတွေဘဝမှာကာကွယ်ဆေးထိုးဖို့အခွင့်အလမ်းနှဲပါလို့တေးကြီးပျက်စီးရတာတွေလည်းရှိပါတယ
်ဒီနှစ်အစောပိုင်းကထုတ်ဝေတဲ့ UN OCHA ကုလသမဂ္ဂကယ်ဆယ်ရေးအစိုးရခန်းစာမှာစစ်ကောင်စီခေတ်မြန်မာပြည်မှာလူမှုရေးအကူအညီလိုအပ်နေသူတွေတိုးလာပုံကိုဖော်ပြထားပါတယ်2021အစာပိုင်းမှာလူသားချင်းစာနာပြီးထောက်ထားရမယ့်သူတသန်းလောက်သာရှိပါတယ်စစ်ကောင်စီအာဏာသိမ်းပြီးနှစ်နှစ်ပေါင်း18တန်းနီးပါးရှိလာနေတာဖြစ်ပါတယ်တနည်းဆိုရရင်တော့မြန်မာပြည်သား3ယောက်မှ1ယောက်ကိုထောက်ပံ့ဖို့လိုအပ်နေတဲ့သဘောဖြစ်ပါတယ်ဒီလိုအခြေအနေမှာကလေးသူငယ်တွေကအနာဂတ်ပျောက်ဆုံးတဲ့မျိုးဆက်ဖြစ်လာနေပါတယ်ဒုက္ခတွေစခန်းတွေမှာခိုးလုံနေကြရတဲ့ကလေးတွေကလည်းစစ်ကောင်စီရဲ့တိုက်ခိုက်မှုကိုမလိုကင်းနိုင်ကြပါဘူး။လေချောင်းကနေဘုံကျဲတိုက်ခိုက်လို့တည်ဆုံရတဲ့ကလေးငယ်အရေးအတွက်ကလည်းကြာလာလေများလာလေဖြစ်နေပါတယ်။
အမေပြစနေအောင်မှာတက်ပြီးပြစီရပုံကိုမကြာမီကထုတ်တဲ့လုံလုံရေးတက်ဆောင်ကြည့်ရေးအဖွဲ့အစည်းအခမ်းအစားမှာပေါ်ပြထားပါလေ။ဘယ်သူအပိတ်ပေးစလဲဆိုတဲ့စာရန်ဖြစ်ပါတယ်။2017မတ်လကစပြီး2023မတ်လအထိ7နှစ်တာကာလမှာဘယ်သူအမိတ်နဲ့အဓုခွင့်ရေးချိုးဖျက်တာလဲဆိုတာကိုစမ်းစစ်ထားပါတယ်။လူသတ်မှုလူဖြတ်မှုမဒိမ့်မှုနှိမ့်ဆက်ညှင်းပမှုစတာတွေကိုဗမာတပ်မတော်ရဲ့အကြီးအကဲအရာရှိ66ရာဂိုင်းနှုံးကျော်ရဲ့လက်အောက်ခံတပ်ဖွဲ့တွေကကျူးလွန်ထားတယ်လို့ယူဆပေါ်ရှိကြောင်းဖော်ပြပါတယ်။ဆစ်ရာဇဝတ်မှုနဲ့လူသားမျိုးနွယ်အပေါ်ရာဇဝတ်မှုကျူးလွန်ရမှာအမိန်ကုန်ကဲမှုဂုဏ်ဆက်ဟာရှေ့ကောင်းဆောင်တွေအတွက်အတုံးဝင်နေပါတယ်။လက်နဲ့မရှိတဲ့အရာသားကိုပြစ်ခတ်တပ်ဖြတ်တာရာဇဝတ်မှုဖြစ်ကြောင်းရှစ်ဖို့တွေနားလည်ဖို့မရပါဘူး။ဒါကြောင့်လေကြီးရွာတွေနဲ့ဒုက္ခတဲ့စခန်းတွေကိုလက်နဲ့ကြီးတွေနဲ့ထင်းတယ်လို့ပြစ်ခတ်နေကြတာဖြစ်ပါတယ်။စစ်ကောင်စီကိုခုခံတိုက်ခိုက်ပြီးကလေးတွေကိုကာကွယ်နိုင်မှသာတိုက်ပြီးအနာဂတ်မှာလည်းမျော်လင့်ချက်ရှိနိုင်မှာဖြစ်ကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ
။အပတ်စဉ်မြန်မာရေး30ချက်ကိုဦးအောင်ခင်ကကိုညံဝဲအောင်နဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့ကျမ်းမာရေးခဏကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီတစ်ပတ်ကျမ်းမာရေးခဏမှာတော့ဆေးလိမ့်ငွေရှူခြင်းအန္တရာယ်ဆိုင်ရာသတိပြုစရာကိုပြောထားပါတယ်။ Vaping လို့ခေါ်တဲ့ဒီဆေးလိမ့်ငွေရှူဖို့အတွက်လူငယ်တွေကိုပြစ်မှတ်ထားကြောညာလာခြင်းမြန်မာမှာတော့ဥရေရမတားနိုင်သေးဘူးလို့ကျမ်းမာရေးပညာရှင်တွေကသတိပေးနေပါတယ်။ Vape Doctor လို့လူသိများတဲ့ဒီဆေးလိမ့်ငွေရှူဖို့ဘလို့ကြောညာတာတွေဥပရေရဟာလီတာကိုတည်ထားသင့်ပါသလဲ။ဒီကြောင်း Health Digest ကျမိုင်းနဲ့ဆေးပညာရှင်နဲ့အငိမ့်စားအိတ်တာကျုံနဲ့ပြည်သူ့ကျမိုင်း Foundation အလို့အမှုဆောင်အဖွဲ့ဝင်ဒေါက်တာတင်မောင်ထွေးခေါ်ဒေါက်ထွေးစေမန်းကိုကိုမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
Okay ဒေါက်တာတင်မောင်ထွေးဒေါက်ထွေးစေမန်းခင်ဗျာကျွန်တော်တို့ Vaping Ceiling Weight Shooter စခဲ့ပုံအန်ဒီရဲ့ရှိပုံတွေကိုပြီးခဲ့တဲ့အပတ်တွေကပြောပြီးမှဒီအန္တရာယ်အတွက်ကြိုသိထားတဲ့သတိပြုစရာတွေကိုဒီတစ်ခါအဓိကပြောမှာမို့ပါကနေစရှင်းပြခြင်းလဲဆရာကြီ
းဒီကလည်းတချို့ခင်နေရပြီးမှဆိုရင်ကိုယ်ကလေးဘာလို့ဒီမှာမသိဘူးကွန်ပျူတာရှင်းမှာထိုင်နေမှာဒီက memory stick လို့ဘာလို့လဲချထားရမယ်ဒီကဒီတော့မှအသာလေးကောက်ပြီးရှူလိုက်မှရှူပြန်ချထားလိုက်ရင်တော့ဖိလေးတောင်းနေတာအဲ့ဒါမသိတော့ပြီးပါလဲတော်တော်ရောအဲ့တော့ကလေးတွေကသူတို့အချင်းချင်းလဲ fashion လို့ဖြစ်တဲ့အတွက်ကြောင့်သူတို့ target ထားပြီးတော့ဘယ်ကနေကြော်ကြာရဆိုရင်အခုဒီID kit တော့ဒီ social media ပေါ့ Facebook တွေ Instagram တို့ Twitter တို့ကနေပြီးတော့သူ social influencer တွေတုံးရတယ်။ Celebrity တွေကိုတုံးနေပုံမဲ့ဒါမှမဟုတ် TikTok မှာတုံးပြမယ်။ဟောသူတို့ပွဲတွေလုပ်တယ်။ Music Festival တွေမှာနောက်ကနေအဲဒီ Vaping လုပ်ပြတဲ့လူတွေကိုပြရတယ်။နောက်တစ်ခါအောက်မှာစာတန်းတွေလည်းထိုးတာမျိုးတွေပေါ့လေ။မျိုးမျိုးပါပဲ။သူရဲ့ဒီ marketing tactic တွေကတော်များပါတယ်။အဲဒီ Vaping ကတစ်မျိုးတော့ secret လောက်မထိုးသေးဆိုတဲ့ခေါင်းစဉ်နဲ့စာရေးသဝန်ပြိုင်ပွဲတွေမှာလုပ်ခိုင်းတယ်၊ဆူပေးတယ်၊ block down ဆိုတဲ့ပြင် scholarship ပညာပင်ဆူပေးစီတီရောနေချဲ့ပြီးတော့သူတို့တတ်ခတ်လုပ်နေပါလေ။အဲဒီတော့ကလေးတွေကအဲ့နောက်မှာပါလွားကြပြီးတော့ဒဂုံရဆွဲတဲ့အထက်မှာပါနေကြတယ် block အသက်ငယ်ငယ်သူ73နှစ်တော့တော့မြန်မာနိုင်ငံမှာတော့တော့မိတ်ဆွေတူရဲ့မိသေးတီတယောက်က73နှစ်ပဲရှိသေးတယ်။အဲ့ဒါဘယ်ကနေ5,600တောင်ရှိသေးတယ်။အကြောင်းကနေတက်လာပြီးတော့အဲ့ဒါဆိုတော့ဒီလိုတော့ကျွန်တော်ပြောပြဘူးပါလေ
။ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောမိဘတွေကြိုသတိပြုမိဖို့သိထားတင်တာရှိသေးလားဆရာ
အချို့ဆိုလို့ချင်းကမ္ဘောဒီးယားကျွန်တော်တို့မိတ်ဆွေတွေမှာဒီအတွေ့ရတဲ့ဘာဆိုလို့ချင်းတကယ်ကလေးကစားကြတဲ့အတိုင်းပဲရုပ်လေးတိုင်းချထားတာလည်းချင်းအဲရုပ်တော်တော့တော့အဲ့ဒါမသိအောင်ဘူးအဲ့အရာလေးကိုကန်ပြီးတော့ဒီကားလက်ကန်ဝင်ပြည့်တယ်လေဘောနောက်မှအသာလေးဒီငွေနဲ့ညမှာဒါလေးလုပ်လိုက်ရင်လည်းဒါရွှေရှူလို့ရတယ်ဗောလေအဲ့တော့ဒီပစ္စည်းကသူတို့ကြော်ညာတော့ကဆေးလေးဆိုလို့ချင်းတလိပ်တောက်လို့ချင်းဆေးလေးဘော15ဘောလောက်နဲ့ပြီးပါတယ်တကယ်လို့အလေးမသေးတော့လို့ရှိရင်ဘလောက်ကုန်မယ်ပတ်စံတွေတွက်ပြတာရှိတယ်ဒီကောင်ကတော့တစ်ခါထည့်ထားလိုက်ရင်အချိန်ပေါင်းအရှိတ်အဖွာ400 500အထိရတယ်အဲရပောင်းများစွာတောက်လို့ရတယ်နောက်ပြီးတော့ဒီလိုစိကက်တောက်တာကမှဒီကိုယ်တွေအပြင်ထွက်ပြီးဆုံးရှုံးမှုရှိဘူးဒီကောင်ကလုံးဝဆုံးရှုံးမှုမရှိဘူးငွေကအကုန်လုံးစွာရောက်တာဘူးဒါကဆုံးရှုံးမှုအနေတော့ဖြစ်တဲ့အပြင်ဓာတ်ရိုက်ထိတယ်ပုံပြီးပြင်းပြင်းထန်ထန်ထိရတော့ရောဂါရောက်ကိုလည်းပိုများပါတယ်အဲဒီကောင်ကလေးကိုသူတန်းနေသူတို့ညီမနိုင်မှာသိပြီးကိုဘေးမဖြစ်ခင်ဘေးဒီမတက်ခင်ဆိုတော့တောင်းကို2000လောက်နဲ့တရုတ်လုတ်တဲ့ EC တွေတခါဆုံး EC တွေရှိတယ်အဲ့လိုတော့သုံးတယ်ခုလည်းတော့3000ခွဲလောက်ဆိုရင်သုံးလို့ရတယ
်ဟုတ်ကဲ့ဆရာအဲ့ဒီတော့ရောင်းတဲ့ဆိုင်တွေကမြို့ကြီးတွေမှာရှိလာတာပေါ့နော
်ဆိုင်တွေဆိုကျွန်တော်တို့ ကျွန်တော်ရစားချက်တာဒီငွေမျိုးမှာအွန်လိုင်းကနေရောင်းတဲ့ကျွန်တော်နော်ဒီ ကျွန်တော်ရအောင်ရှိနေပါတယ်ဟုတ်ကဲ့ဆရာအဲ့ဒီတော့ဥပဒေပိုင်းအရသိထားတင်တာတွေရောမြန်မာနိုင်ငံမှာဘယ်လိုရှိလဲဆရာငယ်တန်းတော့ဥပဒေပေါ်တော့ဟိုက FCDC ကနေပြီးတော့ဖိတ်ကင်းကိုစမိုကင်းကိုပဲတတ်မှတ်ရမယ်ဆိုတော့ပြောထားပြီးသားဖြစ်ပါတယ်အမှန်ပါလဲအဲ့ဒါပြောတာဒီတော့ဥပဒေမှာကိုယ်ဒီမှာမပြောင်းအောင်ဒီကိုဒီကျွန်တော်နိုင်ငံမှာဒါပေမဲ့ပြောင်းမယ်ဒါဘန်လုပ်မယ်ဘန်လို the water to the Lutoma, Gruan, Tenzon Bibi, Tenzon Bido, Lutola, Tokia Bibi, D2 Bibi, a Blue Blue Bibi, the Benlo Messer at Dong, the Ezekiel Gubi Manao, Maduina, Matawa, the Philippine Bureau, Golo, approved the Loda, implementation could be in Lavi.
Okay, newly Tamalazi at the Bobasiano, let me look for
it. Okay, so what he would do, the Gate Bidon, the Nolan and Magu, the Romania, what is it?
อีซิเกะตรงเสมอมาตรงเจ็ดเนี่ยโอเคเสียไอ้แล้วทีนี้อ่ะมาเสียกูน่ะก็ပြောခဲ့တဲ့အထဲကိုဗစ်ကာလတုန်းကပေါ့နော်ဒီဖိတ်ဆင်းဝေရှူတာတစ်ခါသုံးနေပေါ်လာသုံးလာခဲ့တာရှိခဲ့ပြီးတော့အခုနောက်ပိုင်းမှာတော့ဒီရှယ်လို့မျှပြီးသုံးတာလည်းရှိနိုင်တာအတွက်တခြားသတိပြုဆရာပေါ့ရှိအောင်လားဆရာအော်ဟိုကိုဗစ်ဖြစ်တော့တော့ဒီဖိတ်နဲ့ကိုဗစ်ကလုံးဝညီတော်မယ်အဲ့တုန်းကပြည်ရင်းဆွေးချ
ဒီကောင်ကလည်းကိုဆက်နေလောရနေဆိုရင်တော့အဲ့ဒါကိုရှယ်လုပ်ပြီးတော့နေပြီးခင်ကူးတိုင်းတာပေါ့ဟိုဘယ်ဘယ်ဆက်ထဲကိုထည့်ရတာလဲနောက်တင်ရတဲ့ကူးနိုင်တယ်နောက်ဒီဖန်ဒီဖန်တက်ပြီးတော့ဆေးလေးဖြတ်မယ်ဆိုပြီးတော့ကျွန်တော်ပြောပေးမယ်လေလက်တွေ့မှာဆေးလေးမပြတ်တဲ့အပြင်ဒါကိုလည်းဆွဲတယ်ဆေးလေးကိုလည်းတောက်တယ်ဘယ်လိုဖြစ်သွားရလဲညာကြီးပဲနောက်လူငယ်လေးတွေကလေးလေးတွေဟ
သတိပြုတင်တာကိုပြောဖို့ရှိသေးလားဆရာ
။ကိုကလုံးထုခုဆရာဝန်ရဲ့တော့ကြားချက်အရကျွန်တော်မေဆေ့ရေးပေးတာရဲ့အရအသက်ငယ်ငယ်နဲ့20 30လောက်နဲ့ဖြစ်နေတဲ့ ischemic disease ဆိုတာအလုံးပြည့်တိုင်းပဲငိုရင်းရောဂါဆိုတာ40ကျော်လောက်မှလေအသက်ရတာမှအစီအစိမ့်များလာပဲနည်းနည်းဝိတ်တွေတိုးလို့ဖြစ်တဲ့ ischemic disease ရောဂါက30လောက်နဲ့တွေ့တယ်လေ။ဆိုတော့သူဘာမှလည်းသူကလည်းမသိဘူး pressure လည်းမရှိဘူး flu လည်းမရှိဘူးဖြစ်ကြိုးစိုးလည်းမရှိဘူးဒါမှမဟုတ်ဘာဖြစ်လဲဆိုသူ history ကိုလိုက်မေးကြည့်တဲ့အခါကျတော့ breathing ကိုသူကနှစ်ချိန်လာများဟောလေ breathing စပေါ်ကလေးကတော့ဒီနေ့9နှစ်လောက် duration မကဘူးပေါ့လေသုံးနဲ့ history မျိုးပေးတာမျိုးကိုလူငယ်နှစ်ယောက်လောက်ကိုအဲ့ဒီနှလုံးဟာအတိတ်နဲ့နားရသိရလေကျွန်တော်ပြောမှုပါလေအဲ့တော့ဒါကျွန်တော်တို့နိုင်ငံရဲ့ဒါ research shot ဆက်လုပ်ဖို့လိုသေးတာပေါ့လေအဲ့တော့ data ပေါ့ဒီ breathing ကကျမရဲ့အနေရှိတာတော့လုံးဝ data ပါလေလုံးဝဒါအင်းနဲ့တန်းတူထားပြီးတော့ကာမရမကိစ္စဖြစ်ပါလေ
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
။ဗစင်ဂျမားရီကနာကိုကိုဝင်းမင်းကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကနေခြားသာပရိနေညာပိုင်းမြန်မာဘာသာစီစဉ်တွေကိုည10:00နာရီအထိတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်။အခုတစ်ခါတော့ခြားသာပရိနေညာပိုင်းအတွက်နောက်ဆုံးကြံရှိတဲ့အစီအစဉ်ဖြစ်တဲ့တိုင်းရင်းသားတွေတော့အစီအစဉ်ကိုတင်ဆက်ပေးမှာပါမြန်မာနိုင်ငံတစ်ပေါ်တိုင်းရင်းသားဒေသတွေမှာဖြစ်ပျက်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့တင်ဆက်ထားတဲ့ဒီအစီအစဉ်ကိုတော့ FEBR ဝိုင်းတော်သားတွေကတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
明拉巴什吉巴阿米巴内塞迪达在那德林奥瑞丁塞塔的吉吉巴在伊德林罗马纳森亚马瑞加罗若开迪鲍多米加鲁达泰加别潘西坎查的亚内奇的亚达瑞古若开德多加给臭南给巴里潘西坎查的西高西的利言母古格里尼比乌里内恩尼也有南伊 IEC 加楼上内巴里德林罗瑞丁马罗若开比内德加西德内若开德多鲁阿加在国瑞德စစ်တရဲ့ပြစ်ခတ်မှုတွေကြောင့်ပြည်သူတွေဘေးလွတ်ရာကိုထွက်ပြေးနေရတဲ့အကြောင်းတွေကိုနားဆင်ရဖို့ရှိပါတယ
်။ကျမကနန်းဟွန်ပါရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရခိုင်ပြည်ပောက်တော်မြို့မှာစစ်ကောင်စီတပ်ကလူသားဒိုင်းကအဖြစ်ဖမ်းဆီးထားတဲ့အယက်သားတွေထဲကတန်ဃာတော်တွေ၊ကလေးတွေ၊ကိုဝန်ဆောင်အမျိုးသမီးတွေနဲ့တက်ကြီးဝယ်ဦးတွေပါဝင်တဲ့ယာနဲ့ချီတဲ့အရက်သားတွေကိုကဲထုတ်နိုင်ခဲ့တယ်လို့ရခိုင်တပ်တော်ကထုတ်ပြန်ထားပါတယ်။ဖမ်းဆီးခံနေရတဲ့အရက်သားပြည်သူတွေကိုနိုဝင်ဘာလ23နဲ့22ရက်နေ့တွေမှာကဲထုတ်နိုင်ခဲ့တာဖြစ်ပါတယ်။နိုဝင်ဘာလ25ရက်နေ့ညအချိန်ပောက်တော်ရဲစခန်းကိုရခိုင်တပ်တော်ကသိမ်းယူပြီးမြို့ကိုယာယီထိန်းချုပ်ထားပြီးနောက်စစ်ကောင်စီတပ်ကလေကြောင်း၊ရေကြောင်း၊ပစ်ကူတွေနဲ့မြို့ကိုပြန်လည်ထိန်းချုပ်ခဲ့တာပါ။အဲ့ဒီနောက်မှာစစ်ကောင်စီတပ်ကအခုလိုအယက်သားတွေကိုတစားခံအဖြစ်ဖမ်းဆီးထားတာဖြစ်တယ်လို့အယက်သားတချို့ကိုလည်းတပ်ဖြတ်ခဲ့တယ်လို့ပောက်တော်မျိုးခံတွေကပြောပါတယ်။တစားခံတွေကိုကဲထုတ်တဲ့တိုက်ပွဲမှာစစ်ကောင်စီတပ်ကလေကြောင်းအပြင်အတွဲလိုက်ပစ်တဲ့ဒုံးတွေနဲ့ပါပစ်ကူပေးတဲ့အတွက်တိုက်ပွဲပြင်းထန်ခဲ့တယ်လို့စစ်ကောင်စီဘက်ကအကြဆုံးများပြီးလက်နက်တချို့ကိုလည်းသိမ်းဆီးရမိထားတယ်လို့ဆိုပါတယ်။
ကိုကန်တက်လှုပ်ရှားနေထိုင်တဲ့ရှမ်းပြည်မြောက်ပိုင်းလောက်ကင်မြို့မှာလက်နက်ကြီးကြားရောက်ပောက်ကွဲခဲ့လို့အရက်သား6ယောက်တေဆုံးပြီး10ယောက်ထက်မနည်းထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။နိုဝင်ဘာလ22ရက်နေ့မနက်8:00ခွဲလောက်ကလောက်ကင်မြို့အထက်တုံချိန်နဲ့စန်တန်ဂိတ်ဘက်မှာလက်နက်ကြီးကြားရောက်ပောက်ကွဲခဲ့တာဖြစ်ပါတယ်။လူတေဆုံးမှုအပြင်နေအိမ်တွေကားတွေလည်းထိခိုက်ပျက်စီးခဲ့ပါတယ်။လောက်ကင်မြို့မှာကိုကန်တက် MNDAA နဲ့စစ်ကောင်စီတပ်တွေကြားဒီနေ့အထိတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးဒေသခံတွေလည်းနေရက်ကနေနေစဉ်ထွက်ပြေးတိမ်းရှောင်နေပါတယ်။ရွာမှာပိတ်မိနေတဲ့ဒေသခံတွေလည်းစံတအိတ်ကိုရွံငွေ 3,000 ကျပ်စဲသိန်းနီးပါးပေးဝယ်လဲဝယ်လို့မရဘူးလို့ဆိုကြပါတယ်။
ဖန်စီရမိထားတဲ့လေရင်မူပုံမူခိုင်တတ်မူကိုကိညီပြည်ဥပဒေနဲ့အညီအေးအေးယူနိုင်ရေးကရင်နီပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီ IEC ကလှုပ်ဆောင်နေတယ်လို့နိုဝင်ဘာလ23ရက်နေ့ကထုတ်ပြန်လိုက်ပါတယ်။လက်ရဖန်စီရမိခဲ့တဲ့အသက်42နှစ်အရွယ်လေရင်မူပုံမူခိုင်တတ်မူကိုပိုင်အမတ်4253တောင်ငူလီတက်ကဖြစ်ပြီးတွဲဖက်လေရင်မူဖြစ်သူဘိုးစားနေမောင်ကတော့လွတ်မြောက်နေဆဲဖြစ်လို့ဖန်စီရမိနိုင်ရေးရှာဖွေဆောင်ရွက်နေတယ်လို့ IEC ကဆိုပါတယ်စစ်ကောင်စီရဲ့ K8W အမျိုးအစားတိုက်လေရင်တစ်စီးကိုကရင်နီပြည်တော်လှန်ရေးတပ်ပေါင်းစုံကတံပြန်ပစ်ခတ်မှုကြောင့်နိုဝင်ဘာလ17ရက်နေ့မှာပြတ်ကျခဲ့ပြီးထွက်ပြေးလွတ်မြောက်သွားတဲ့လေရင်မူ၂ယောက်ထဲကလေရင်မူဘုံမူခိုင်တတ်မူကိုနိုဝင်ဘာလ19ရက်နေ့မှာဖန်စီနိုင်ခဲ့တာလို့ IEC အတွင်းရေးမှူးနှစ်ဦးပညာကပြောပါတယ်
ကချင်ပြည်နယ်အင်ဂျန်ရံမြို့နယ်တဲ့အထိုင်ချတပ်ဆွဲထားတဲ့စစ်ကောင်စီရဲ့တပ်စခန်းနှစ်ခုကစစ်ကောင်စီတပ်သားတွေအပြင်မြို့အတွင်းမှရှိတဲ့ရဲတပ်ဖွဲ့ဝင်တွေနဲ့အုပ်ချုပ်ရေးပိုင်းကဝန်ထမ်းတွေမြစ်ချနာဘက်ကိုပြောင်းရွှေ့သွားတယ်လို့ဒေသခံတွေကပြောပါတယ်။အင်ဂျန်ရံမြို့နယ်အတွင်းရှိတပ်စခန်းတစ်ခုဇွတ်မှန်ရံ15မိုင်ကိတ်မှထိုင်ထားတဲ့တပ်စခန်းတစ်ခုကိုနိုဝင်ဘာလ21ရက်နေ့မှမြစ်ချနာဘက်ကိုပြောင်းရွှေ့သွားတာလို့ဒေသခံတယောက်ကပြောပါတယ်။ဘာကြောင့်အခုလိုထွက်သွားတာလဲဆိုတာကိုအတိအကျမသိရသေးပေမဲ့ကချင်လွတ်လပ်ရေးတပ်မတော်ကေအေတမဟာတေထိန်ချုပ်နယ်မြေတဲကအစစ်ကောင်စီတပ်စခန်းတွေစုခွာသွားပြီဖြစ်ကြောင်းတကချင်နယ်ရဲ့လူမှုကွန်ရက်စာမျက်နှာမှာဖော်ပြထားပါတယ်
ချင်းပြည်တည်တိမ်မြို့နယ်ကနေဒီတောင်ပေါ်မှာတပ်ဆွဲထားတဲ့စစ်ကောင်စီတပ်စခန်းကို PDF ဆိုလန်တပ်ဖွဲ့ကတိုက်ခိုက်သိမ်းပိုက်ပြီးပိုကြီးအဆင့်ရှိသူတယောက်အပါအဝင်12ယောက်ကိုအရှင်ဖမ်းမိထားပါတယ်။အင်အား30ဝန်းကျင်လောက်ရှိတဲ့စစ်ကောင်စီလေတပ်စခန်းကိုနိုဝင်ဘာလ21ရက်နေ့မနက်ပိုင်း 4:00 ကစလို့ PDF ဆိုလန်တပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ရာမှာမနက် 9:00 လောက်မှာစခန်းတစ်ခုလုံးကိုသိမ်းပိုက်နိုင်ခဲ့ကြတာဖြစ်တယ်လို့ PDF ဆိုလန်တာဝန်ရှိသူတွေကပြောပါတယ်။စခန်းသိမ်း တိုက်ပွဲမှာစစ်ကောင်စီဘက်ကအ ਨੇ ဆုံး၂ယောက်တေဆုံးပြီးအများစုကတော့ထွက်ပြေးသွားကြပေမဲ့လိုက်လံရှာဖွေဖမ်းဆီးရမှာစစ်ကောင်စီတပ်သား၁၂ယောက်ကိုအရှင်ဖမ်းဆီးရမိထားတာဖြစ်ပါတယ်။ကလေးတီတိန်ကာလာမကြီးဘေးမှာရှိတဲ့ကနေဒီတောင်ဟာချင်းပြည်နယ်မှာဒုတိယအမြင့်ဆုံးတောင်ဖြစ်ပြီးစစ်ရေးအရာအချက်ချကြတဲ့နေရာတစ်ခုလည်းဖြစ်ပါတယ်
။ KNU တပ်မ6ဒူပလာယာခရိုင်ကုတ်ကရိတ်မြို့နယ်အတွင်းမှာရှိတဲ့နန်းစီဒီယံဝန်ထမ်းတွေနိုဝင်ဘာလ24ရက်နောက်ဆုံးထားပြီးမြို့ရဲကနေအမြန်ဆုံးထုတ်ခွာကြဖို့နိုဝင်ဘာလ18ရက်နေ့မှာ KNU ကအမိန့်ထုတ်ပြန်ပါတယ်။ကြိုက်တုံမြို့ကုတ်ကရိတ်မြို့စုကလီမြို့နဲ့ဝေါ်လီမြိုင်မြို့ကစစ်တပ်ရဲ့အုပ်ချုပ်ရေးရန်တရာအောက်ကဝန်ထမ်းတွေထွက်ခွာသွားဖို့အချိန်ချင်းသတိပေးအပ်ပြီးဖြစ်တယ်လို့ဒီလ18ရက်နေ့ထုတ် KNU အမိန့်စာထဲမှာဖော်ပြပါတယ်။ဒီအမိန့်ထုတ်ပြန်ချက်ကိုမလိုက်နာကြလို့ဖြစ်လာမဲ့နောက်ဆက်တွဲပြဿနာတွေကိုတာဝန်ယူမှာမဟုတ်တာကြောင့်ဒီစာထုတ်ပြန်ပြီး9ရက်အတွင်းအများဆုံးထွက်ခွာသွားဖို့နောက်ဆုံးအချိန်သတိပေးလိုက်တယ်လို့ KNU ကဆိုပါတယ
်။အခုဆက်ပြီးတော့သတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါ။ရခိုင်ပြည်မှာစစ်ကောင်စီတပ်နဲ့ရခိုင်တပ်တော် AA တို့အကြားတိုက်ပွဲတွေဖြစ်ပွားပြတဲ့နောက်မှာစစ်ကောင်စီတပ်ကလူနေရပ်ကွက်တွေနဲ့ရွာတွေတဲကိုလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်ခဲ့တဲ့အတွက်ထောင်ပေါင်းများစွာသောပြည်သူတွေဟာဘေးလွတ်ရာကိုထွက်ပြေးနေကြပါတယ်။ဒီအကြောင်းကိုတော့မောင်အေးကနေစူးစီးတင်ဆက်ထားပါတယ်။
မင်းမြမျိုးဘွားကနေရက်ဆွမ်းခါလာသူတယောက်ကမြို့ထဲမှာသူတို့ကြုံတွေ့ခဲ့ရတဲ့အခြေအနေကိုအခုလိုပြောပါတယ
်သူတို့ကနေပြီးနေလိန်ဝင်ပို့လို့ပိုက်ပါတယ
်သူတို့ကနေဝင်ပြစ်ပြီးနေ့တိုင်းပြစ်နေတော့ကျွန်တော်တို့ရဲ့ကလေးတွေကတိတ်ကြောက်ကြတယ်ကလေးတွေကကြောက်တော့ကျွန်တော်တို့မိဘတွေကလည်းထားလို့မရဘူးမိထွန်းထားတဲ့အိမ်တွေကိုလည်းလဲမီပြစ်တယ်အဲ့လိုမျိုးတောင်းကျမ်းနေကြတာ
မင်းမြမျိုးမှာစိုက်ကောက်စီတက်ကညအရှင်မြို့ထဲဝင်ပြီးလူနေအိမ်တွေကိုလာနာငွေတွေနဲ့ပိုက်ခဲ့တယ်လို့လာနာကြီးတွေနဲ့လေရင်းသက်ပိုက်ခဲ့တာတွေအခုရပဲ့အတွန်းစားတိုက်လုံနေတဲ့အတော့လူသေဆုံးမှုရှိခဲ့တယ်လို့လူနေအိမ်တချို့နဲ့ဆေးရုံကခွေးစိတ်ခန့်အဆောက်အဦလေလာနာကြီးကြေကြလို့ပြသခဲ့ပါတယ်။လာရှိအရှင်မောင်မြမျိုးဘွားကအိမ်တွေမှာအိမ်စုံလောက်သာကျင်နေကြပြီးမြို့ခန့်၃ပုံ၂ပုံလောက်ကမြို့ကိုဆွမ်းခွာသွားကြပြီဖြစ်တယ်လို့မြို့ခန့်တွေကပြောပါတယ်။ဒါအပြန်ရခိုင်တက်တော်ကယာယီထိန်းချုပ်ခဲ့တဲ့ပေါတော်မျိုးမှလေးတမျိုးလုံးနှိမ့်ပါပြည့်နေကြရပြီးဆရာမရှားရောက်အပါဝံအရေသ200နှိမ့်ပေါက်ကိုလည်းစိုက်ကောက်စီတက်ကဖမ်းဆီးထားပါတယ်သူတို့ထဲကတချို့တဝက်ကိုတော့နိုဝင်ဘာလ21ရက်နဲ့22ရက်နေ့တွေကရခိုင်တက်တော်ကကေထောက်နိုင်ခဲ့ပါတယ်ပေါတော်မျိုးရေးစခန်းကိုနိုဝင်ဘာလ15ရက်နေ့ညအချိန်မှာရခိုင်တက်တော်ကသိမ့်ယူပြီးမျိုးကိုခိုက်တထိန်းချုပ်ပြီးနောက်မှာတော့စိုက်တက်ကလေကြောက်ရေကြောက်တွေကပိုက်ခဲတိုက်ခဲပြီးပြန်လေထိန်းချုပ်ခဲ့ပါတယ်မြောက်ဦးမြို့ဖားမှာလည်းစိုက်ကောက်စီတက်ကညာတိုက်လိုလိုရန်သက်ပိုက်ခတ်နေတဲ့အတော့မြို့ခံတွေထွားပြေးနေကြရတယ်လို့မြို့ခံတယောက်ကပြောပါတယ
်
ဘုရားပေါ်တို့ပြင်စည်းတို့အလဲစည်းတို့ကပြေးကြတာရက်ွက်တိုင်းလိုလိုပေါ့ကွက်ကြကွက်ကြပြေးကြတာဒီ17လပိုင်း23ရက်နေ့ကလေးကလက်နဲ့ကြီးတွေနဲ့မြို့ပတ်ပတ်လေကိုပြစ်နေတာအဲ့ဒီအချိန်မှာမတော်တဆလက်နဲ့ကြီးကြလို့ထိခိုက်တံရရမှစိုးရင်ပြီးထွက်ပြေးနေကြတာဆိုင်တွေကတော့မနေ့ပိုင်းတစ်ချိန်ဖွင့်နေအားလုံးတော့မဟုတ်ဘူး
ရခိုင်ပြည်မှာနိုဝင်ဘာလ13ရက်နေ့ကစတံဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်အရဲသား11ယောက်သေဆုံးခဲ့ပြီး30ကျော်လည်းထိခိုက်ဒဏ်ရာရရှိထားသလိုရာနဲ့ရှိတဲ့ပြည်သူတွေလည်းဖမ်းဆီးခံနေရပြီးနေရက်ဆွမ်းခွာသူလူပေါင်း 2,000 ကျော်ပိုတိုလာနေတယ်လို့ UN OSHA ကနိုဝင်ဘာလ18ရက်နေ့ထုတ်ပြန်ရှမှဖော်ပြထားပါတယ်
တိတုံညာနှစ်ခွန်စစ်စင်ရေးတဲ့ရှမ်းမြောက်လာရှိုးမြို့နယ်မိုင်းော်တိုက်နယ်မိုင်းကျက်အုပ်စုမှာရွာသား3ယောက်လက်နက်ကြီးကြီးစားထိမှန်ဒဏ်ရာရပြီးအယောက်900ကျော်ကတော့စစ်ဘေးတိမ်းရှောင်နေရပါတယ်နေအိမ်30လောက်လည်းထိမှန်ပျက်စီးခဲ့ပါတယ်သူတို့ရဲ့ရဲရွာထဲမှာလည်းလက်နက်ကင်တပ်ဖွဲ့တွေဆက်ပြီးတော့ရှိနေလို့နေရက်ကိုမပြောင်းနိုင်သေးတာအယက်20ကျော်သွားပြီဖြစ်ပါတယ်နမ်ဟောင်ကနေတင်ဆက်ပေးပါမယ်ရှင်
မြို့နယ်လမ်းပန်းဆက်သွယ်ရေးခက်ခဲပြီးမုံရော်အုပ်စုနယ်မိုင်30လောက်အကွာတန်လွင်မြစ်ဘေးတောင်ပေါ်မှာရှိတဲ့မုံကျက်ရွာမှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဝမ်လုံနဲ့ဝမ်ကတ်ရွာကရွာသား900ကျော်ဟာမုံရော်တိုက်နယ်ထဲအော်တိုဘာလကုန်ပိုင်းကဆက်လို့စစ်ဘေးတိမ်းရှောင်နေကြရပါတယ်။ရွာသား2ယောက်ကလက်နက်ကြီးကြီးထိမှန်ကတယောက်တေဆုံးခဲ့ပါတယ်။နေရပြန်သွားကြည့်သူစစ်ရှောင်ရွာသား1ယောက်ကရှမ်းစကားနဲ့အခုလိုပြောပါတယ်။
ว่าอันมามันเปลี่ยนที่นี่ดูอาการหุบชิบไปนะเออยอก่อนขออันชิดวันของยืดกายแ
ม่งาเป้าหยอดตาเตี้ยกูเทียนเลยสิตากาตาดำเย็ดลูกหยอดแท้มาเว้ยปิดตักขันได้ยะเลยงาเป้าหยอดตานอกเตี้ยก็เลยไอ้นี่มาเลยเปี่ยวตั้วเลยคุที่เปลี่ยนไม่ตื่นนอกปีอะแต่60อยวยอูหลูสู่ราก็สิตาฤาเลยเนี่ยบ้งล่ะเจ้าที่มันเนี่ยดันยายะตั้วเลย
Lashi Meng Yo Yok Meng Jet Yua Ga Sipi Shang Yua Da Nga Ya Lok Ha Kunyi Thokpa Muri Atu Lu An Ni Ba De Wan Long Ne Wan Gat Yua Ri Te Go Nyi Nam Ha Mek Tat Ta Ri Wun Yau Ni Thai Ni Che Sik Kaung Si Ga Le Yin Ne Bong Che Mu Jau Ne In Along 30 Jo Pyat Si Twa De Lu Le Sipi Shang Ni Ga Pyo Ba De Atat 30 Aywe Khan Si Sipi Shang Yua Da Te Yau Ga Akhu Lu Sat Pyo Ba De
วันลงวันกายวากันในเอ็นเอโกนีนามาหาไม่ตัดดาริกาเวนพาวิโรเอ็นเฮาอุตส่าห์ปิดซีริโกอยู่ตัวยาวนี่ละวันกามาซีได้กงสงสัยเช่าใส่เนี่ยวันลงมาซีได้กงสงสัยเนี่ยพาวขันยาละเอ็นเอกาไปท้าเลยจุดว่าเพียบไปวุ่นวายจ้าละใส่เงินเลยอยู่ซีตัวบีซีกงเนี่ยมาเปียท้าแค่เลย
ที่เกิดสันในประเทศปีแต่อังตะเพื่อเจนเอลีเอปยันจายโกฟงในสัตว์ตัวลุ่มยากเข้าไปบูโนเวมบาร์ลาเลียนีกาเมืองจัดมิวชีซึ่งกองสีตะสังโกนีนำหาไม่ต้องเพื่อกาได้ขยามาซึ่งกองสีตะกาลีเจ้าในสิงเวบงเจช่าเขตเดลูนีนำหาไม่ต้องเพื่อกาโนเวมบาร์ลาเสียยันนีกาเตรียมทบยันท้าบาร์เดอคุเซบิเตรียมเจนเชกูน่าเส้นใจมาบาระคันปีเป้าโตมิวกาลูตาดังกาอัพเชพันซีคันทายาเรียเนชีเยียตาริกูระคันตะโตเอเอกาเกทุกนันเข้าไปเด พันธุ์สยามีทาร์เรเลียมูโบมูไคน์ตัมโมโกเกย์นีบีอุบเรเนอันยีเอเยยูนายีเกย์นีบีจากาลาอุโชยกังซี IEC
กะลุกซองนี่บาเรตอราชินเรกูนาเซนนี่เกจาราการอเนซะดีตากาไตนาตะเรนดาวดูกาเนอะพัสเซนเจซับปีนี่เรตะหินตะเรนลวะเปဖြစ်ပါเรนาวตะเรนบะอะซีเซนมาเปียนส่งจ้ายอามาชวนจุมาอะมีบา
ပတ်စင်တိုင်းသတင်းလောအစီအစဉ်ကိုFVBR ဝိုင်းတော်သားတွေကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ဖီဝေကနေ့ခြေတော်ရင်းနေ့ညပိုင်းမှာပါသာအစီအစဉ်တွေကိုညစနေနေ့ချနော်ဗီဒီယိုမြန်မာပိုင်းကထုတ်လွှင့်ပေးနေပါတယ်။တော်တော်ရှင်နေနေနဲ့ကျွန်တော်ဗီဒီယိုမြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့နောက်ဆုံးရသတင်းတွေနဲ့ပတ်စင်ကဏ္ဍတွေကိုကျွန်တော်တို့ရဲ့ဗီဒီယိုမြန်မာပိုင်းအင်တာနက်ဆာမ
Israel ni Hamas apa yang jama, apa yang ia sayangi Israel zaga ni pelan labu jago nak cuti elok, jangan om deh lo di Israel baga piobare. Tazaga ngazego Hamas sedui jari gak pelan lo bebiro ma, pelan apa yang Palestine cinta dia ngazego lo beme season dan lo ma pelan beme. Ayam yang lain tadi lo dikni jadi bermaru pelan ma mahabu lo Israel lo nyonya cembi gak piobaga raba. Sebab tu ni tarik dah nak pelan gak di atas sini awak ni miasu mudah miri lo beye sebiro jauzah ni deh lo tu gak cina je top jamari. Yamanang Maro di Sitane, Dinda Lenagan Query Jama, Pintane Dibury Ha, Louis to the Mubia near Tigo, Jebian Nibro, Natang the Setti Sita Anna Damina by Ma, a teacher is only a Jebian Sompia de Lucula da Magaga, the Bay Library. But if a cap in the Niarima, Lampan said to eat Romania, Piat down in Elo, Bunironga Lode, Boma the Reza, Shilimbe Ma, the Kula da Maga, do ye mujo ye, do ye have Yonga, Faring Haka, Piojagaraba? Saint Homuri Jaga, Kula the Magaya may pet poison in air. As your dappy the reattaching ye Ned a dogwoody, Lu at the Kunirigo, Sala Bene the Lu, now tell Lu at Darigo, let don't any yellow, Kula the Maga, Dream Mujoya, Dudia Piongyaga, Piohare. A chigger Jama is some shamu, Mwichi, Sata, Nia Tangin Sarare, Yebo, Lu and Nidello, Duga, Piohare. Tionanga, Lungeri Jama, Dashu Lanjang Sanya, Piana, Muri, Dobro, Pinirane, a so young pneumonia, Sulai Piniris read the dinner in the Batalu, Desai Gushimjabu, Dre, Kaba Jama, Yapwe, WHO got the year wind down so Tavare, Tionanga, Yabanga, Klingeri Jama, Pneumonia, so young Jan the Lu, Joga, I mean, upon I ne, Joga, Sulai, Pionlai Pinirello, did the dim media rene, Brometre, Kaba Jama, Joga, Pipwa, who sounded in the Seneca, November, Nasadia Nidaga, Topian Gedagule, Kaba Jama, Yapwega, Taupiavare, Arajao, Nanganaga Jama, a senior Siganri, Ya, Klingeri Jama, a Sula, a young like Pinidas, Ray Jogan, but the low Sega, a chat lane, don't touch a dree, Daquega, Jala Drigo, WHO, Kaba Jama, a Puejiga, Dio Soyago, Babolo, Downsu, Taraba. A low yoga, Pinida, ha, Dio Soya, and Abani, Sobanga, Topian, Tara, Yoga, in the Sassani, the last Ragul, and Bingo, Totava, is she?
Then Jenjago, Masumia Montina, bigger up your body, Dina season Tolo Yemuga, Masumo, Pibido, Atana Maisaya, Engineer Rigaro, Shogun Chane, Robert Bust to Pibare, View American, Tanya, Jadarini, Nyabai, Mabada, season ago, Lindo Mida, Saku, Nasanga, Tonsan, Dugani, Atana, bigger up your body, View Gunas and Etole, Jesu de Mare, Thrasini, Alo, Bacon, Long Jonah, Nadina Pibarina, Sayanima.
This program has come.